Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ PM ပေါင်းကခင်ဝေးကြပါစေ။2025ခုနှစ်ဇန်နဝါရီလ17ရက်စနေနေ့မနက်ခင်း VOA Radio စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ပထမနာရီဘက်ကိုပိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နေပါတယ်။တနားရီစာစီစဉ်တစ်ခုလုံးကိုတော့ Juru Slang ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ကျွန်မခင်ကြည့်ထွေးပါရှင်။
အမေရိကန်နဲ့ဂျပန်တို့ကရုရှားပေါ်တန်ခတ်မှုတွေတုံ့ပြန်လိုက်ပါတယ်။သမ္မတအဖြစ်ရွေးခန္ဓာရတဲ့ဒေါ်နယ်ထရန့်အပေါ်နယူးယောက်တရားရုံးကပြစ်မှုထင်ရှားကြောင်းပြစ်ဒဏ်မဲ့စီရင်ချက်ချမှတ်လိုက်ပါတယ်။ရခိုင်ဒေသအရသာထိခိုက်ဒေဆုံးမှုကုလအထူးစိုးရိမ်ကြောင်းကြေညာချက်ထုတ်ပြန်ပါတယ
်။အမေရိကန်ပြည်ထောင်စုမှဒေါ်နယ်ထရန့်အစိုးရတစ်တက်လာတဲ့အခါတနက်နဲ့အကြမ်းဖက်မှုကာကွယ်ရေးဆောင်ရွက်မှုတွေအပြောင်းလဲဖြစ်လာနိုင်ပါလား။တရင်ဆောင်မှအပြည့်စုံကိုမကြခင်မှာတင်ပြပေးဖို့ရှိတယ်လို့ပဲ။မြန်မာလူငယ်တွေမူရစ်ဆေးပြက်ပြီးပြန်လည်ထူထောင်နိုင်အောင်ကူညီပေးနေတဲ့ရန်ကုန်မြို့ကစင်တာတစ်ခုအကြောင်းကိုလည်းတင်ပြပေးပါမယ်။ပုံမှန်တင်ဆက်ပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာအမျိုးသမီးကဏ္ဍတုဒ္ဒဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာစစ်စင်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါရဲ့ရှင်။အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ရုရှားအတွက်ယူကရိန်းကိုကျူးကျော်တိုက်ခိုက်မဲ့ဝင်ငွေမရစေဖို့အတွက်ရည်ရွယ်ပြီးအမေရိကန်နဲ့ဂျပန်တို့ကတောက်ကြနေမှာတန်ခတ်အရေးယူမှုအသစ်တွေချမှတ်လိုက်ပါတယ်။ရုရှားရဲ့စွန့်အင်ကဏ္ဍမှာဝင်ငွေရော့စေဖို့အတွက်ရည်ရွယ်ပြီးရုရှားရဲ့အကြီးဆုံးရေနံထုတ်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Gazprom Neft နဲ့ Sagunefti Gas တို့ကိုအမေရိကန်ဘဏ္ဍာရေးဌာနကနေတန်ခတ်အရေးယူတာပါ။နိုင်ငံခြားရေးဌာနနဲ့သမ္မတအင်ဂျူကလည်းအရေးယူမှုအတွက်ကြေညာချက်တွေတပြိုင်နက်တည်းထုတ်ပြန်ပါတယ်။အခုအရေးယူမှုကလည်းရုရှားစွန့်အင်ကဏ္ဍမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီနဲ့လူပုဂ္ဂိုလ်စုစုပေါင်း200ကျော်အတွက်တက်ရောက်မှာဖြစ်ပါတယ်။ဒါအပြင်ရန်တင်တင်ပေါ်အစင်း180ကိုလည်းပြစ်မှတ်ထားအရေးယူတာပါ။အခုအရေးယူမှုကလည်းရုရှားစုအတွက်ဝင်ငွေတစ်လကိုဒေါ်လာဘီလီယံပေါင်းများစွာဆုံးရှုံးမှာဖြစ်တဲ့အတွက်ရုရှားကသူ့ရဲ့အဓိပ္ပာယ်မရှိတဲ့စစ်ပွဲဆက်တိုက်ရေးကိုစဉ်းစားလာမယ်လို့သမ္မတအင်ဂျူအမျိုးသားလုံခြုံရေးဆိုင်ရာလက်ထောက်ချန်ပေးဒလိပ်စင်ကပေါ်ပြောပါတယ်။ဂျပန်စုအတွက်ဝင်ချုပ်ဂျုတ်ယိုရှိမဆာဟာရှိယားကလည်းတောက်ချာနေမှာပဲကြေညာချက်ထုတ်ပြန်ပြီးဂျပန်ဆိုအဟာအဖွဲ့အစည်း33ခုနဲ့မြောက်ကိုရီးယားနိုင်ငံသားတူအပါအဝင်လူပုဂ္ဂိုလ်12ဦးတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တယ်လို့ကြေညာလိုက်ပါတယ်။ဟမတ်ရှိရဲ့ဒဇာကန်ဖြစ်အဖမ်းခံတဲ့အသက်23နှစ်အရွယ်ဟမ်ဆက်အယ်ဇာယတ်နီရဲ့ဇာပနာချင်းဖော်ရဲ့အစ္စရေးတောင်ပိုင်းရဟတ်တို့ကိုတောက်ချာနေကရာနဲ့ချီလာရောက်ဆူဝေးခဲ့ကြပါတယ်။ကျေဆုံးသွားသူရဲ့ရုပ်လမ်းကိုဒီသတင်းပတ်အစောပိုင်းကဂါဇာမှာအစ္စရေးတပ်သားတွေကပြန်တွေ့တာပါ။တည်ဆုံသူဘသူဆိုတာစစ်တပ်အတီးပြုပြီးနိုင်ရင်နိုင်ငံအတံမှာပဲဇာပနာကိုကျင်းပပါရတယ်။သူ့ရဲ့ဖခင်ဖြစ်သူအသက်53နှစ်ရွယ်ယူဆက်အယ်ဇယတ်နီရဲ့ရုပ်လောင်းကိုတော့ချက်တပင်းတွေကမှန်ကန်ကြောင်းအတီးပြုနိုင်ခဲ့ပြီးမြှုပ်နိုင်ခဲ့တာပါ။သူတို့အသားဖနှုတ်ဟာ2023အောက်တိုဘာ9ရက်အစ္စရေးတောင်ပိုင်းကိုဟမတ်ရှင်ကိုလာရောက်စီးနှင်းချိန်မှာအသက်ရှင်ရရှိနေတာဖြစ်ပြီးနှုတ်စလုံးဒဇာကန်ဖြစ်ဖမ်းခံရတာလို့အစ္စရေးကာကွယ်ရေးဌာန IDF ကပြောပါတယ်။ဇယက်နီရဲ့နောက်ကလေးနှစ်ယောက်လည်းဒဇာကန်ဖြစ်ဖမ်းခံရပြီး2023နိုဝင်ဘာအဖြစ်ရသဘောတူညီထားချိန်တုန်းကအကျဉ်းသားလဲလှယ်အစီအစဉ်နဲ့ပြန်ပြီးလွတ်လာခဲ့တာပါ။သူတို့တားဖာနှုအလောင်းတွေကိုရာဖာဒေတာကမြောက်လှိုင်းကောင်းနဲ့ပြန်ပြီးတွေ့ရတယ်လို့ IDF ကပြောပါတယ်။သူတို့ဘယ်လိုတည်ဆုံးလဲဆိုတာတော့မသိရသေးပါဘူး။စစ်တပ်ရာရှိတူပြောဆိုချက်ကိုကိုးကားပြီးသူတို့တည်ဆုံးတာကြာနေပြီလို့ Reuters သတင်းကပြောပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်ကလိန်ဖြောပြေးမယ်ကိုငွေပေးနှုတ်ပိတ်ခဲ့တာနဲ့သက်ဆိုင်တဲ့အမှုအတွက်နယူးယောက်တရားရုံးကရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုပြစ်မှုထင်ရှားကြောင်းနဲ့ပြစ်ဒဏ်မဲ့စီရင်ချက်ချမှတ်လိုက်ပါတယ်။မန်ဟတန်တရားသူကြီးဟွမ်အမ်မာချန်တောက်ချန်နဲ့မှချမှတ်လိုက်တဲ့ဒီပြစ်ဒဏ်စီရင်ချက်ကြောင့်ထရမ့်ဟာထောင်ဒဏ်ဒါမှမဟုတ်ငွေဒဏ်မဆောင်ရဘဲနဲ့လွတ်လွတ်ကင်းကင်းသမ္မတအင်ဂျူမှာတာဝန်ထမ်းဆောင်နိုင်တော့မှာဖြစ်ပါတယ်။ဒါအခုသူကျွလွန်တယ်လို့ဆွဲချက်တင်ထားတဲ့အမှု34မှုအတွက်စံသတ်မှတ်ထားတဲ့စင်ချက်ချမှုမျိုးကနေလုတ်ကင်းသွားတာပါလေဖြစ်ပါတယ်။ဒါအပြင်သူ့ကိုထောက်ခံပြီးဒုတိယအကြိမ်ပြန်ပြီးအရွေးခံရအောင်မဲပေးခဲ့သူတွေနဲ့ပတ်သက်ပြီးတော့လည်းသူ့အတွက်တစုံတရာထိခိုက်တာမရှိပါဘူး။ထရမ့်ကတော့သူ့ဘက်ကဘာမှမကျွလွန်ထားတာမရှိကြောင်းနဲ့အယူခံဝင်မယ်လို့ပြောပါတယ်။တရားသူကြီးမာချန်ဟာအသက်88နှစ်ရှိပြီဖြစ်တဲ့အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုထောင်ဒဏ်၄နှစ်အထိချဖို့လုပ်နိုင်ပေမဲ့အခုတော့ပြစ်ဒဏ်မဲ့စီရင်ချက်ချပါတယ်။ ဒါဟာဒီမှုနဲ့ပတ်သက်ပြီးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကျုံ့လွန်နိုင်တဲ့ပြဿနာကိုရှောင်လွှဲနိုင်ဖို့အပြင်ထရမ့်ကိုယာစွမ်းမှုကျူးလွန်ထားတဲ့ပထမဆုံးသမ္မတဖြစ်လာစေဖို့ချမှတ်လိုက်တာလည်းဖြစ်ပါတယ်
View American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးဖမ်းယူနိုင်ပါတယ
်။ View American တာကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်အတွင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအရသာအများပြားဆေးဆုံးရတဲ့သတင်းတွေကြောင့်ကုလသမဂ္ဂအနေနဲ့အလွန်မင်းဆိုရင်ကြောင်းမြန်မာနိုင်ငံလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတောက်ကြနေမှာဇန်နဝါရီလ10ရက်နေ့ကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ဇန်နဝါရီ10ရက်ကရန်ပြည်မြို့နယ်ကြောက်နေမော်ခြေရွာမှာလေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်တွေအမျိုးသမီးတွေနဲ့တက်ကြီးရွယ်ဝတွေအပါအဝင်အရသာ40ကျော်တေဆုံးပြီးတော့20ကျော်တန်ရရတဲ့တရင်ကြောင့်ထိတ်လန့်တုံ့လုံးမိတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အင်ဂျင်900လောက်ပျက်စီးသွားတဲ့တရင်တွေကိုလည်းရတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်တိုက်ပွဲတွေမကြာသေးခင်ကအရှိန်မြင့်လာခဲ့တာဖြစ်ပြီးပြည်ပကဒဏ်ကိုအရက်သားတွေပဲအများစုခံရတယ်လို့လည်းကုလသမဂ္ဂထုတ်ပြန်ချက်မှာသတိပေးပါတယ်။အရက်သားတွေကအန္တရာယ်ကြီးကြီးမားမားကြာနေတယ်လို့စားနေရခါမလုံခြုံမှုပြင်းပြင်းထန်ထန်ခံစားရတယ်လို့ပြောပါတယ်။အရေးကြီးတဲ့အခြေခံပြည်သူဝန်ဆောင်မှုလုပ်ငန်းတွေလည်းလုံလုံလည်လည်းပြိုလဲလို့နေပါကြုံရတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ပဋိပက္ခမှာပါဝင်ပတ်သက်သူအားလုံးနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေအောက်မှာလိုက်နာရမယ့်တာဝန်ဝတ္တရားတွေကိုလိုက်နာဖို့လဲထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ California Tommy ဟာလေးရဆက်ပြီးတောက်ကြနေမှာလဲလောင်ကျွမ်းနေတာကြောင့် Los Angeles ကမိသက်သမားတွေဆက်ပြီးနှိမ့်သက်နေရဆဲပါ။အခုချိန်အထိဆိုဒီ Tommy ကြောင့်တိတ်ဆုံးရသူကအနည်းဆုံး10ယောက်ရှိနေပြီဖြစ်ပြီးနေလဲထောင်းတဲ့ချီပျက်စီးနေပါပြီ။နေရတော်များများမှလောင်ကျွမ်းနေတဲ့တောမီတွေကိုမိသက်သမားတွေထိန်းချုပ်နိုင်ပြီးအပျက်စီးတွေချားတဲ့ဆစ်ဆဲတဲ့အချိန်မှာတိတ်ဆုံးသူအရေးအတွက်ဒီတဲ့ပိုတိုးလာနိုင်ခြင်းရှိတယ်လို့အာနာပန်တွေကသတိပေးပါတယ်။လင်းလဲနည်းနည်းငြိမ်လာပြီးဖြစ်တဲ့အတွက်မိသက်ရမယဟန်ညုံတွေတုံးလာနိုင်တာဖြစ်ပြီးတောက်ချာနေမနေ့အထိရေဖြန်းနှိမ့်သက်ဖို့လှုပ်လာနိုင်ပြီဖြစ်ပါတယ်။တောမီအန်ဒီရဲ့အတွက်ဘိုးဆွာဘက်ကတုံ့ပြန်ဆောင်ရနိုင်တာတွေကိုဒေသခံအများရှိတွေနဲ့သမရဂျိုးဘိုင်ဒန်ဆွေးနွေးခဲ့တယ်လို့သမရအင်ဂျူကပြောပါတယ်။ Los Angeles အနောက်ဖက် -10 လောက်ကွာမှာရှိတဲ့ Palisade ဒေသမှာလောင်းတဲ့ Tommy ဟာ Hector 8000ကျော်ကိုပျက်စီးစေခဲ့တာဖြစ်ပြီးအကြီးမားဆုံးဖြစ်ပါတယ်။တောက်ချာမနဲ့ပိုင်းမှာတော့8000ကျော်နှုန်းလောက်ကိုထိန်းချုပ်နိုင်ပြီလို့ California တစ်တောင်းနဲ့ Tommy ကာကွယ်ရေးဌာနကပြောပါတယ်။ဒုတိယအကြီးဆုံး Tommy က Eden ဒေသမှာပါ။ Hector 5000လောက်လောင်းကျွမ်းခဲ့တာဖြစ်ပါတယ်။သူကတော့3000ကျော်နှုန်းလောက်ထိန်းချုပ်နိုင်ပြီလို့ပြောပါတယ်။2024ခုနှစ်ထဲမှာကမ္ဘာအပူချိန်ဟာဆန်းရင်တင်အဆင့်မြင့်တက်လာခဲ့တာဖြစ်ပြီးစွန့်ရင်ပွဲအပူချိန်အဆင့်ထိယာယီရောက်ခဲ့တယ်လို့မိုးလေဝသစောင့်ကြည့်ရေးအေဂျင်စီတွေကတောက်ကြနေမှာကြေညာပါတယ်။ဥရောပနဲ့ဂျပန်ကဥတုရာသီဆိုင်ရာအစိုးရဌာန3ခုရဲ့ထောက်ပြန်ချက်အရမနေ့2024အတွက်ကမ္ဘာဖြန့်မြတ်အပူချိန်ဟာ2023ဆန်းရင်တင်အပူချိန်ကိုကျော်သွားတာဖြစ်ပါတယ်။ဒါအပြင်2015ပါရီဥတုရာသီသဘောတူစာချုပ်အရပြတ်မှတ်ထားနေတဲ့800ခုနှစ်နောက်ပိုင်းကာလဆက်မှုခေတ်မတိုင်ခင်ကအပူချိန်ထက်1.5စင်တီဂရိတ်မကျော်လွန်ရင်ကန့်သက်ချက်ကိုလည်းကျော်လွန်သွားခဲ့တယ်လို့ပြောပါတယ်။တကယ်လို့သာကမ္ဘာပူချိန်ဟာဒီတိုင်းရေရှည်ဆက်ပြီးမြင့်တက်နေမယ်ဆိုရင်တော့လူသေဆုံးတာပျက်စီးတာမျိုးစိတ်တွေဆုံးရှုံးပျောက်ကွယ်တာနဲ့ရင်ဆိုင်ရဖို့ရှိသလိုပင်လယ်ရေမျက်နှာပြင်လည်းမြင့်တက်လာနိုင်တယ်လို့သိပ္ပံပညာရှင်တွေသတိပေးပါတယ်။အခုလိုကန့်သက်ချက်အပူချိန်ကျော်လွန်သွားခဲ့တာကပတ်တန်းတင်ထားသမျှတမိုင်းတစ်လျှောက်ပထမဆုံးချိန်လို့မိုးလေဝသစောင့်ကြည့်တိုင်းတားရဲ့အဖွဲ6ဖွဲ့အထက်က4ဖွဲ့ရဲ့တိုင်းတားချက်တွေကပေါ်ပြပါတယ်။ဟုတ်ဆန်းကျင်တဲ့အပူချိန်မှတ်တမ်းတိုင်းတားတဲ့အဖွဲ့တွေကတော့ဥရောပကော်မရှင်ရဲ့ Copernicus မိုးလေဝသဌာန၊ UK မိုးလေဝသဌာန၊ဂျပန်မိုးလေဝသအေဂျင်စီနဲ့ပုဂ္ဂလိကအဖွဲ့စည်းတစ်ခုဖြစ်တဲ့ Barclays မြေကမ္ဘာအဖွဲ့တွေဖြစ်ပါတယ်။
ဇန်နဝါရီလ17ရက်စနေမနက်ခင်းထိတ်တဲရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။ View American တန်ရဲ့စနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးနေတာပါရှင်။အခုလောက်ထုတ်လွှင့်တဲ့ကျမတို့ရဲ့အစီအစဉ်ပထမနာရီဝက်ကိုတော့ line to meter 25 32နဲ့40ကနေဖမ်းယူနားဆင်နေပါတယ်။ အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။အရင်ဆုံးကတော့အမေရိကန်နိုင်ငံရေးသတင်းတစ်ပုဒ်နဲ့စပါမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရလက်ထက်မှာတနက်နေ့အကြမ်းဖက်မှုကာကွယ်ရေးကိုခိုင်မာအောင်လုပ်ခဲ့ပါတယ်။ဒါပေမဲ့အခုဒီဇန်နဝါရီလထဲမှာပဲရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တက်လာတဲ့အခါကျရင်တော့အပြောင်းအလဲကြီးတွေလှုပ်လာလိမ့်မယ်လို့တွက်ဆလာကြပါတယ်။ VOA သတင်းတောက် Veronica Feldres Iglesias သတင်းပေးပို့ထားတာကိုဒါနေပြီးတော့မှဒီတနက်ပိုင်းရှင်တွေတနက်အန်ရဲ့ကင်းဝေးရေးအတွက်စော်ဩနေတဲ့သူတွေကိုမေးမြန်းပြီးတော့တင်ပြထားပါတယ်။ဥတီမောင်တန်းကအပြည့်စုံပြောပြပါမယ်ရှင်။
သူကောဆောင်မှုအောက်မှာတင်းနဲ့ပိုင်သူတွေရဲ့အခွင့်အရေးကာကွယ်မဲ့ကိရိကိုမြန်မြန်ဆန်းဆန်းကြီးပေါ်ဆောင်မယ်လို့ရွေးကောက်ခံတပ်ပြတော် Donald Trump ကပြောပါတယ်။ In my
second term ပဇီရုံဒုတိယပြင်ဆင်ချက်ပေါ် Biden ကတိုက်ခိုက်ခဲ့သည်မှကျွန်တော်ဒုတိယတက်တာမှာပြန်ရုပ်သိမ်းပါမယ်။တိုက်တာကမြန်တယ်လို့ပြင်လဲပြင်းထန်ပါတယ်။ Imperial က Biden ထွက်သွားတာနဲ့ဆက်လုပ်ပါမယ
်။ရုပ်ဝါကာကွယ်ထိကျုပ်ရေးဌာန CDC အလို့ရတင်းနဲ့အကြမ်းဖက်မှုကြောင့်2023မှာလူ 4,800 နီးနီးသေဆုံးခဲ့ကြတာပါရည်ရည်အတွက်ရှင်းချမဲ့ဆောင်ရွက်ချက်တွေကိုသမ္မတဂျိုးဘိုင်ဒန်ကလုပ်ခဲ့တယ်လို့သူတည်တွေကပြောကြပါတယ်။ဒီအထက်မှာအရက်ဆေးလိတ်လက်တငင်းနဲ့ပောက်ကွဲပစ္စည်းများထိ ंछ ုပ်ရေးဘျူရို ATF နဲ့ Federal စုံစမ်းစစ်ဆေးရေးဘျူရို FBI တို့အားကောင်းအောင်လုပ်တာလည်းပါဝင်ပါတယ်။ John Hopkins Tech တို့ဒေနတ်နဲ့အကြမ်းဖက်မှုဖြည့်ရှင်းဌာနကမူဝါဒနဲ့အစီအစဉ်ညံ့ညွှန်ကြားမှု Jan Polygonis ကအခုလိုပြောပါတယ်။
This includes the American Rescue
Plan. ရယူအတိုင်းဝင်တွင်အကြမ်းဖက်မှုဝေဟန်ရေးအစီအစဉ်ကိုပံ့ပိုးတဲ့ American ကယ်တင်ရေးစီမံကိန်းရပ်ပုံငွေလည်းပါပါတယ်။ဆိုင်းရနယ်ပယ်တွေကိုထိန်းချုပ်နေကြတဲ့ ATF နဲ့ FBI တို့ရဲ့စွမ်းရည်ကိုလည်းဘိုင်ဒန်ဆွေးရကအားဖြည့်ခဲ့ပါတယ
်။ဒီဆောင်ရွက်ချက်တွေဟာ American ဖွဲ့စည်းပုံပါဒုတိယပြင်ဆင်ချက်ထဲကလက်နက်ကင်ဆောင်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့သင်းနက်ကင်ခွင့်စော်ဩကြသူတွေကတော့မြင်ကြပါတယ်။ဒုတိယပြင်ဆင်ချက် Foundation အလုံးမှုဆောင်ဒုတိယဥက္ကဋ္ဌအလန်ဂေါတက်ကအခုလိုပြောပါတယ
်လူတွေလုံးချောင်းအောင်တခုခုလုံနိုင်တယ်လို့ကျွန်တော်တို့ကတော့မထင်ပါဘူးသူတို့လုတာဒုတိယပြင်ဆင်ချက်ကိုထိပါတာပါပဲ
လက်နဲ့ပွက်ပြီးယူသွားခွင့်ဥပဒေကိုလည်းဒေါ်နယ်ထရမ့်ကတိအတိုင်းပြဋ္ဌာန်းလိမ့်မယ်လို့ထောက်ခံသူတွေကစိတ်ဆောနေကြပါတယ်ဒီခါခွင့်ပြုလက်မှတ်ရှိသူတွေဟာပြည်내50လုံးကိုသူတို့လက်နဲ့တွေနဲ့ခီးသွားခွင့်ရကြမှာပါဒီနောက်ကံခွင့်အဖွဲ့Wisconsin Gary Inc. Appoya Okra Nick Clark အခုလိုပြောပါတယ် In each state that you pass
through you have to ပြည်내တစ်ခုချင်းစီကိုဖြတ်တာနဲ့အဲ့ဒီပြည်내ရဲ့တနတ်ဥပဒေကိုကြီးကြရပါမယ်တချို့ပြည်내တွေမှာတနတ်ယူသွားတာဥပဒေနဲ့မညီပါဘူးဒါကြောင့်မို့ပြည်အောင်စုအစ်စ်မှာတခုခုလောက်တာကိုမြင်ကျင်ပါတယ
် Frank Simorelli ရဲ့သား Camden မှာစိတ်ကျမ်းမာရေးပြဿနာရှိပါတယ်2022ခုနှစ်မှာတရားဝင်ဝယ်ထားတဲ့တင်နတ်နဲ့သူ့ကိုသူအဆုံးစီရင်သွားခဲ့တာပါဖခင်စီမိုရယ်လီကတော့ထရမ့်လက်ထက်မှာလဲဝယ်သူရဲ့နောက်ခံကိုစစ်တာလို့တင်းနတ်အန်ရကင်းဆောင်ရွက်ချက်တွေဆက်ပြီးရှိစေချင်ပါတယ်သူကအခုလိုမြင်ပါတယ် You know if a mom or dad wants to keep a gun in the house
for protection I have no problem with ကာကွယ်ဖို့အိမ်ထဲမှာအဖေအမေကတနတ်ယူထားခြင်းလဲဆိုရင်ကျွန်တော်တော့ဒါပြဿနာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်အိမ်ထဲမှာတနတ်မထားလို့တဲ့အခွင့်အရေးကိုတနတ်ကန်ဆောင်ခွင့်ကဘာကြောင့်လွှမ်းမိုးသွားရသလဲဆိုတာကပြဿနာပါ
စိတ်ကြမ်းမာရေးပြဿနာရှိသူတွေကိုစင်နဲ့ဝယ်ခွင့်တားမြစ်တာအပေါ်ပါတီကြီးနှစ်ရလုံးကကျဲကျဲပြက်ပြန့်ထောက်ခံကြတာကိုပူးစုတေတနာအဖွဲ့သဘောထားစစ်တမ်းမှာပြပါတယ်။ဒါပေမဲ့တင်းနတ်မူဝါဒအစိုးပြုချက်တွေနဲ့ပတ်သက်လို့ကတော့အမေရိကန်မှာအကွဲကြီးကွဲနေတုံးပါပဲခင်ဗျာ။
ဒါကတော့အမေရိကန်ဒီထရမ့်အစိုးရအသစ်လက်ထက်ကြလို့ရှိရင်တနက်နေ့အကြံဖတ်မှုကာကွယ်ရေးဆောင်ရွက်မှုတွေအပြောင်းလဲဖြစ်လာနိုင်တဲ့အပေါ်မှာသုံးသက်တင်ပြထားတာပါဦးတင်မောင်တန်းကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ဒီမူရင်းဆေးဆွဲနေတဲ့မြန်မာလူငယ်တွေကိုဆေးဖြတ်ပေးပြီးပြန်လည်ထူထောင်နိုင်အောင်ကူညီပေးနေတဲ့ရန်ကုန်ကစင်တာတစ်ခုအကြောင်းကိုတင်ပြပေးပါမယ်ကမ္ဘာမှာဗိမ်းအများဆုံးထုတ်လုပ်တဲ့နိုင်ငံအဖြစ်သတ်မှတ်ခံထားတဲ့မြန်မာနိုင်ငံမှာအခုအခါနေရာအနှံ့မူရင်းဆေးပြားတွေအလွယ်တကူဝယ်ယူရရှိနေပြီးလူငယ်တွေအများအပြားဆေးဆွဲနေကြပါတယ်ဒီလိုအခြေအနေကြားမှာပဲလူဆေးဆွဲနေတဲ့လူငယ်တွေကိုမူရင်းဆေးဖြတ်ပေးပြီးတော့ပြန်လည်ထူထောင်ရေးကူညီပေးနေတဲ့ရန်ကုန်မြို့ကနေရာတစ်ခုအကြောင်းကို AFP သတင်းကိုအခြေခံပြီးတော့ကိုခေပေါင်းစိုးမင်းကပြောပြပေးပါမယ်ရှင
်နေဟိုနေရန်ကုန်မြို့တနေရာရှိမြစ်တာစံအိမ်လို့အမည်ရှိတဲ့မူရင်းဆေးဆွဲလူငယ်များပြန်လည်ထူထောင်ရေးစခန်းမှာအလွှာပေါင်းစုံကလူငယ်တွေရောက်ရှိကူတာနေကြပါတယ်သူတို့ကမနဲ့မိုးလင်း6နာရီကစပြီးကိုခံပညာအလေးမာနဲ့ခန္ဓာကိုယ်လှုပ်ရှားမှု၄ကျင့်ကံမျိုးစုံကိုအားလုံးစုံကြီးကစားခိုင်းပါတယ်။ဒါအပြင်အကမျိုးစုံကိုလည်းနီးပြတူကဥဆောင်ကပြတဲ့အတိုင်းအများကလိုက်ပါကပြကြပြီးစိတ်ပျော်ရွှင်မှုကိုဖြစ်အောင်ဖန်တီးပေးထားပါတယ်။ ရအချိန်မှာဆိုရင်လည်းပုံမှန်အတိုင်းဖျားရှင်ကိုခိုင်းတာကိုဗုဒ္ဓဘာသာဝင်တွေအတွက်သတ်မှတ်ပေးထားတယ်လို့အစ္စလာမ်ဘာသာဝင်တွေအတွက်လည်းဝေပြုနိုင်အောင်စီစဉ်ပေးထားပါတယ်တရားဝင်ကျင်လို့ရှိတဲ့အဲ့ဒီလူငယ်တွေအထက်မှာဆရာဝင်တွေဂီတသမားတွေကနေလမ်းဘေးအစားအစာရောင်းချတဲ့သူအထိပါဝင်ကြပါတယ်အဲ့
ဒါမျိုးဘာလို့ဖြစ်လဲ။ဟာရောကျွန်တော်စီကံမရှိအလိုလိုက်ထားလို့သမားတို့ကတရားနေနေလို့စီကံလည်းတခုရှိအောင်လုပ်နေတယ်
သူတို့ကိုပြင်းကြီးချိန်မရှိအောင်လှုပ်ရှားမှုမျိုးစုံအပါအဝင်ပြန်လဲထူထောင်ရေးနဲ့ပတ်သက်တာတွေကိုတင်ကြားပေးတဲ့နေရာမှာညီညွတ်မှုရှိအောင်လို့ကြီးကြပ်ပေးသူတွေကဟိုတစ်ချိန်လုံးကကျောင်းဆရာတွေကကျောင်းသားတွေကိုဆုံးမတယ်လို့မျိုးဒုက္ခလေးတွေကိုကင်ထားကြပါတယ်။အဲ့ဒီလိုဆေးဖြတ်ပြန်လဲထူထောင်တဲ့လူငယ်တွေကိုစားချိန်ကစားချိန်သတ်မှတ်ပေးပြီးပြင်းကြီးချိန်မရှိအောင်ထားပါတယ
်။ဒီမှာ training နဲ့ schedule တွေကပြည့်နေတာဆိုတော့လေကိုယ်တော်နေရာဟာ adaptation ကြတယ်လို့ခက်ခဲတယ်ဒါပေမဲ့နောက်ပိုင်းကျတော့အဆင်ပြေလာပါတယ်ခလာကျော်တော့အဆင်ပြေဒီလိုရောက်သွားတော့မိသားစုကပထမကျသူတို့မျောလင်းချက်ထားတာပေါ့နော်ပြန်ပြီးတော့ကောင်းမှုအတွက်မျောလင်းချက်ထားတာတွေသူတို့မှပြန်ပြီးတော့မျောလင်းလို့ရသွားတယ်အဲ့လိုမျိုးအခြေအရာမျိုးတွေ့တယ်ဟုတ်ကျွန်တော်ကိုယ်တိုင်လည်းအဲ့တိုင်းပဲဒီလိုရောက်တဲ့အချိန်မှာပြန်ပြီးတော့မွေးစည်းဝါးကိုမတုံးဆွဲတော့ဘူးဆိုပြီးတော့ကိုယ်ကိုအဆုံးဖြတ်ချက်ချနိုင်တယ်
အဲ့ဒီမြေတားဆိုင်လူငယ်မူရစေဖြတ်ပြန်လဲထူထောင်ရေးစကမ်းမှာဥဆောင်တင်ကြားပေးနေသူတဦးဟာလဲအရင်ကမူရစေဝါသုံးစွဲခဲ့တဲ့လူငယ်တဦးဖြစ်ခဲ့ပါတယ
်ဆုံးရှုံးမှုရရှိတယ်ကျောင်းနဲ့ကျောင်းအိမ်မှာရှိရတယ်ကိုထုတ်ကြောင်းမှလည်းလောက်တာပဲဟိုပထမမရှိတာကိုအလုံးမှမရှိတာအလုံးမရှိရင်မွေးစေဝါတော့ဖြစ်နေတယ်ဘကုန်ထုတ်ကြောင်းမှလည်းလောက်နေတာပဲကောင်းပါကျွန်တော်တို့ကောင်းသွားရင်ကျွန်တော်တို့ကောင်းသွားမယ်ဆိုရင်အဆင်ပြေပါတယ်အဲ့တော့ထမဖြစ်စီကြုံကြ။အဲကြောင့်မို့လဲကျွန်တော်တို့တွေကိုမနိုင်နိုင်ရဲ့ပုံစံမျိုးနဲ့ထိနေ။အဲတော့ကျွန်တော်ကိုယ်တိုင်ကလည်းမွေးစွာတော့ဖြစ်ခဲ့တာ။ဒီကကျွန်တော်အခုကောင်းပါပြီ။ကောင်းသွားတဲ့အချိန်မှာတို့တွေလည်းကောင်းစီခြင်း။အ
ဲ့ဒီမြေတားဆိုင်အိမ်မူရစ်ဆေးဖြတ်လူငယ်ပြန်လဲထူထောင်ရေးစကမ်းမှာဆေးဆွဲနေတဲ့လူငယ်တွေကိုပြန်လဲကုသထူထောင်မှုအတွက်အခြေအနေပေါ်မူတည်ပြီးသူတို့ရဲ့မိဘတွေက၄သိန်းကနေ၁၀သိန်းအကြာပေးကြရပါတယ
်။ဆေးဝါးတွေရဲ့ဖြန့်ပြီးမှုကနေရာတိုင်းမှာရောက်နေတဲ့အတိုင်းမှာအုပ်ချုပ်မှုလုပ်ငန်းနဲ့ထင်းလေးလုပ်ငန်းမှာအဲနည်းနည်းပြည့်စုံမလုံလောက်မှုရှိတဲ့ပြင်ဒီလုပ်ကလည်းသူဝက်လုပ်တဲ့အတွက်လူငယ်စုတွေမှာနီလာမောက်စုံနဲ့ပြန့်နှံ့နေတယ်ဆိုတာကိုလည်းအတိပေးလိုပါတယ
်မြန်မာနိုင်ငံဟာမူရစ်စေဝါထုတ်လုပ်မှုမှာခိုးအရင်ကလေးကတိုင်နာမည်ဆိုးနဲ့ကြော်ကြားခဲ့ပြီး2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကနေအခုချိန်မှာဆိုရင်ကမ္ဘာမှာဗိမ်းအများဆုံးထုတ်လုပ်တဲ့နိုင်ငံအဖြစ်ရောက်ရှိသွားပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်လူကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြန်ရတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြည့်ပြည့်စုံကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ဒီအစီအစဉ်တွေကိုဆက်ပြီးတော့နားဆင်အားပေးကြည့်ရှုနေကြတဲ့တော်ရရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်။ဇန်နဝါရီလ17ရက်စနေနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့ဒီပုံမှန်ထုတ်လွှင့်ပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေကဒီမြန်မာနိုင်ငံနဲ့ပတ်သက်လို့တုံ့တက်ရေးသားဖော်ပြချက်တွေကိုစူးစီးတင်ပြပေးပါမယ်။ဥကြုံစံသာကမူရင်းအသုံးအနှုန်းနဲ့အားပေါ်မပြတ်ထုတ်နှုတ်ပြောပြပေးထားပါတယ်ရှင်။
ကရပပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့
မိမိင်သွားတဲ့မြန်မာဒီမိုကရေစီပြန်လဲဖော်ဆောင်ရေးဘာလို့ရမလဲမြန်မာစစ်ကရရှိတဲ့မြေရှားတပ်တွေနဲ့တရုတ်ခါဘယ်လိုလူတွင်ကျလုပ်နေသလဲဆိုတာနဲ့အရခတ်တပ်တော်ရဲ့အောင်ပွဲနဲ့ရှေ့လာလာစတာတွေပဲဖြစ်ပါတယ်အဲ့ဒီကမှပထမဦးဆုံးပြောပြလိုတာကတော့ How hopes for Myanmar's democracy faded and why leadership is needed again မြန်မာဒီမိုကရေစီမျောလင့်ချက်ဘာကြောင့်မိမိင်သွားပြီးဘာကြောင့်ခေါင်းဆောင်မှုလိုအပ်နေသလဲဆိုတဲ့အကြောင်းစင်နဲ့ Derek Mitchell ရဲ့ရေးသားဆုံးသတ်ချက်ဖြစ်ပါတယ် npr.org မှာဖတ်ရတာပါခင်ဗျာ This is Jan Yuk der Sian Nation Snee Aung 250နေခဲ့ပြီး2010ပြည်လွန်ကစတင်ခဲ့တဲ့နော်ခနဲ့မြန်မာဒီမိုကရေစီက2021ဆီယနာသိန်းလောက်လုံးဝခြုံငင်းလမ်းလျှော်သွားခဲ့ပြီဖြစ်တယ်ဒါဟာဘာမှားသောလို့လဲဒီမိုကရေစီဖြစ်ထွန်းရေးကိုအားပေးခဲ့တဲ့ American Diplomacy နဲ့တပတ်ဒီမိုကရေစီအခင်းကျင်းတွေကိုသုံးသပ်ပြီး ဘယ်လိုသင်ခန်းစာတွေယူနိုင်တယ်လဲဆိုတာကိုရေးသားထားတာဖြစ်ပါတယ်။ကျောင်းလဲကလာမှာနိုင်ငံရေးနဲ့လူမှုရေးကန့်သတ်ချက်တချို့ရော့ပါသွားခဲ့ပေမဲ့အခြေခံအဆောက်အအုံမပြောင်းလဲခဲ့ဘူး။တစ်တကပြည်တွင်းလုံခြုံရေးအမျိုးသားစီးပွားရေးကိုချုပ်ကန့်ထားတယ်။ချာစားပျက်စီးအထူးသဖြင့်လူမျိုးရေးဘာသာရေးလူနည်းစုတွေပေါ်အကြမ်းဖက်အနိုင်ကျင့်စေတတရေးဆွဲတဲ့အခြေခံဥပဒေကလည်းသိရှင်မတွနိုင်ဘူး။ရေကောက်ပွဲလုပ်ပြီးတော့လည်းအထွေရေးရန်တရားဉာဏ်ဖြင့်တဲ့အပြင်စီးပွားရေးဆွေးယုတ်ကြဆင်းတယ်ဟုချက်ချင်းပြုပြင်ဖို့ဆိုတာလွယ်တာမဟုတ်ဘူးလူမျိုးစုတွေနဲ့ဗမာတွေအကြားပလာတက်ရှင်ရှိလာခဲ့တဲ့မယုံကြည်မှုကိုပြန်လဲယုံကြည်လာအောင်တိဆောက်ဖို့ဆိုတာလည်းအချိန်ယူရမယ့်ကိစ္စဖြစ်တဲ့သို့ပေမဲ့2017နဲ့2021ကြားမှာအလားအလာကောင်းနေတော့ရှိခဲ့တယ်အမေရိကန်ကလည်း2015နောက်ပိုင်းတန်ခါပိတ်ဆို့မှုကိုယူသိမ်းခဲ့တယ်ဒီကနေ့မြန်မာအခြေအနေကတော့ဆူဆူရော့ရော့ဆွေးယုတ်ပျက်စီးသွားပြီအမေရိကန်ရဲ့မူဝါဒကတော့မမှားပါဘူး။နိုင်ငံတစ်ခုဟာစုလန်းမှုသူရွေးချယ်သွားတာသာဖြစ်တဲ့မြန်မာနိုင်ငံကိုလမ်းလွှဲသွားစီခဲ့တာစစ်ကောင်စီသာဖြစ်တယ်လို့ဆိုပါရယ်။2021အနာသိန်းနာကိုလူထုကဆင့်ကျင်တော်လှန်ကြတယ်။အထူးသဖြင့်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းဖြစ်ထွန်းလာတဲ့လူငယ်မျိုးဆက်တွေဟာဆိုရင်အမေရိကန်ပြည်အောင်စုကျင်းသုံးခဲ့တဲ့မူဝါဒရဲ့အောင်မြင်မှုအစီအပွင့်တွေပဲဖြစ်တယ်လို့လည်းဆိုထားပါရယ်။အခုဆိုရင်စစ်ကောင်စီဟာဒီပြည်လုံးကိုမထိန်ချုပ်နိုင်တော့တဲ့အခြေအနေမျိုးတွေ့နေရတယ်။အောက်သင်္ကန်းသာယူစင်တာတခုကတော့ဌာနပိတ်ဆို့မှုဖြစ်တဲ့လူအပ်တဲ့လူပုဂ္ဂိုလ်တွေသူတို့ရဲ့အရင်းအမြစ်တွေပေါ်အပြစ်မှတ်ထားတန်ခါရမှာဖြစ်တဲ့တူတက်မှုကိုအားပြဖို့မူဝါဒနဲ့အညီမဟာဗျူဟာသုံးထိတွေ့ဆက်ဆံရေးအတွက်ခါအားလျော်စွာဒီပလိုမစီအရစွန်းစားလှုပ်ဆောင်သင့်တာတွေလည်းရှိတယ်။ဒီနေရာမှာတခြားနည်းအစားထိုးစရာမရှိဘူးလို့လည်းဆိုထားပါတယ်။မြန်မာနိုင်ငံပြန်လည်ပြည်ပြင်းရေးဟာလူတို့ချို့ထင်ကြီးပင့်နေသလိုမကြဆုံးသေးပါဘူးအမေရိကန်ပါဝင်ပြပနိုင်ငံတွေအနေနဲ့ရုံးကန်ကျိုးပန်းနေကြတဲ့မြန်မာတွေကိုအခွင့်အရေးအဖိဖို့လုပ်ပြီးကူညီရမယ်ဆိုတာသူကိုယ်တိုင်သဘောပေါက်လာခဲ့ရတယ်လို့လည်းဆိုထားပါတယ်သက်ရှိမတော့နိုင်ငံတကာအသိုင်းအဝိုင်းဟာမြန်မာကိုလိုအပ်သလိုကူညီဖို့ပြက်ကွက်နေတယ်အာဆီယံမူငါချက်ရုပ်ရက်ကိုဂျိုကြည့်ဝင်ရောက်ဆွေးဖက်မှုအင်အားကြီးနိုင်ငံတွေရဲ့ကျင်းမြောင်းတဲ့နေပြည်တော်နဲ့ထူထူနိုင်ငံရေးအရာထိတွေ့ဆက်ဆံမှုတို့ဟာလည်းမြန်မာတို့ရဲ့အဓိကလိုအပ်ချက်ကိုမကူညီနိုင်ဘူးဒါကိုလွှမ်းခြုံစဉ်းစားလိုက်ရင်အရင်လိုပဲအမေရိကန်အနေနဲ့စိတ်တူသဘောတူနိုင်ငံတွေကိုဥဆောင်ပြီးအလွားဆုံးချင်းကပ်မှုနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းတရားမျှတလွတ်လပ်သောဒီမိုကရေစီအနာဂတ်ဖြစ်ထွန်းရေးအတွက်ပူးပေါင်းလှုပ်ဆောင်ရမှာဖြစ်တယ်မြန်မာပြည်နာပုံမဆုံးထွေးလာနေပြီးအစောတည်းရင်အလွယ်တကူသုဟာသူပြည်လဲသွားနိုင်တာမဟုတ်ဘူးအရှဒေသအတွက်လည်းလောင်ကြီးကြီးမာတဲ့ကိစ္စတရားဖြစ်တယ်ရေရှည်ဒုက္ခခံနေရတဲ့မြန်မာပြည်သူတွေလည်းဆက်ဆံမှုရရှိသင့်ပြီဖြစ်တယ်လို့ဆောင်းပါရှင်ကရေးသားထားပါခင်ဗျာဆောင်းပါရှင်ဒက်ရစ်မီရှယ်ဟာသမ္မတဥပမာလက်ထက်မြန်မာနိုင်ငံဆိုင်ရာအမေရိကန်ဆန်မကြီးအဖြစ်2012က2016အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ခုဆက်လက်ပြောပြမှာကတော့China's plunder of Myanmar's rare earth wealth threatens global security. မြန်မာပြည်သားတို့တရုတ်လွှဲဆောင်စာထုတ်ယူနေတာကဘာအန္တရာယ်ဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ BRD မှာရေးသားထားတဲ့ NKKS ဆောင်ပါပဲဖြစ်ပါတယ်။ China ပြည်နယ်ကအဖို့ရံမြန်မာတို့ကိုတရုတ်တူဖော်နေတဲ့အတွက်အဆုံးပြုတဲ့ဓာတုပစ္စည်းတွေနဲ့အစိတ်အပြစ်တွေမြေခွဲကြီးတွေဖြစ်ထွန်းနေုံသာမကကဘာမှာမရှိမဖြစ်လိုအပ်နေတဲ့ဒီမြန်မာတို့ဖြန့်ချီရေးသင်ချုပ်ချင်တဲ့တရုတ်ရဲ့လော်ဘဆိုအနိုင်ငံရဲ့အထူးကြံဖြစ်နေတဲ့အခြေအနေနဲ့အကာအကွယ်ယူနေတာဖြစ်တဲ့အချင်းပြည်နယ်ကတရုတ်မြေဆက်တပ်တွေထွက်ယူမှုဟာ2023အတွင်း80ရာခိုင်နှုန်းအထိတိုးတက်လာပြီးမက်ထရစ်တန်ချိန်3000ဝယ်လောက်ရှိခဲ့တဲ့ကမ္ဘာတစ်လျှောက်အပြန်ဆိုင်ကျိုးပန်းနေရတဲ့ Renewable Energy Corp ပြန်ပြည့်ညဲစွမ်းအင်ကြောင်းလဲအဆုံးပြုနိုင်ဖို့အတွက်မြေဆက်တပ်တွေဟာအဓိကလိုအပ်နေချင်းဒီသဘောကိုလည်းရုပ်ထင်ချုပ်နိုင်ဖို့တရုတ်ကြိုးပမ်းနေတယ်။သန့်စင်ထုတ်လုပ်မှု90ရာခိုင်နှုန်းကိုထင်ချုပ်ပြီးဈေးကွက်ကိုကြီးစိုးရုံသာမကအနောက်တိုင်းရဲ့နည်းပညာတိုးတက်မှုကိုချိန်ရွယ်ထားတဲ့လက်နက်တစ်ခုအဖြစ်လည်းအသုံးပြုလာမှာဖြစ်တယ်။2010မှာဂျပန်ကိုတင်ပို့မှုပိတ်ပင်ခဲ့တယ်။အခုခါပုံမကြီးမားတဲ့ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်လာနိုင်မယ်လို့လည်းသူကဆိုပါတယ်။အဲဒီလိုအခြေအနေမျိုးမှာနိုင်ငံတကာအဆိုင်ဝိုင်းအနေနဲ့အချင်းဝင်ရောက်ဟန်တန်းနိုင်ဖို့လိုအပ်နေပြီမြန်မာကိုပိတ်ဆို့ဒဏ်ခတ်ပြီးတရုတ်ကိုစိတ်တိုင်းကျချဲလဲထုတ်ယူခွင့်ပေးထားတာဟုတ်အကျိုးရောက်စေတယ်လို့ဆမရှင်ကပြောထားပါဗျ အခုနောက်ဆုံးပြောပြလိုတာကတော့ New Star in the East American Army အစ်ဘက်က26ကျဲဆိုတဲ့ခေါင်းစဉ်နဲ့ eurasiareview.com မှာစူဘီယာဘူမိခ်ရေးသားထားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်တကယ်လို့ ULAA ဒါခင်ဒီသားတခုလုံးကိုသိမ့်ပိုက်ခဲ့ရင်အရခအင်မဲလို့ခေါ်တဲ့သူခေါ် impossible independence မဖြစ်နိုင်တဲ့လွတ်လပ်ရေးကိုတောင်းရသွားနိုင်တယ်အေးဟာတိုက်ပြီးပြန်ဆုတ်တဲ့ hidden run ပုံစံအနေသမျိုးကြထူးစင်းတဲ့ဝိုင်းဝန်းတိုက်ခိုက်မှုတွေလှုပ်လာတယ်အေးကိုစတင်မြေတောင်မြောက်ပေးခဲ့တဲ့ CIA ဟာလည်းမြေရှားထွက်တဲ့ပံဝါဒေသနဲ့တခြားဒေသအများအပြားကိုစိမ့်ပိုက်ထားနိုင်ပြီးဖြစ်ပေမဲ့အပိသအံဘွဲကိုတော့မမြင်ရသေးဘူးအေးဒါတော့ရခိုင်ဒေသ16မြို့နယ်နဲ့15မြို့နယ်ကိုစိမ့်ပိုက်ထားပြီးကယ်တန်ပတ်စုံစီမံကိန်းရှိတဲ့စစ်တွေနဲ့တရုတ်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေရှိတဲ့ကျောက်ဖြူမအောင်တို့ကတော့စစ်ကောင်စီလက်ထက်မှာရှိနေစေဖြစ်တယ်။မောင်တော်ကိုသိမ့်ပိုက်လိုက်ပြီးနောက်ဘင်္ဂလားဒေ့ရှ်နယ်စပ်ခူလုံအေအေထိန်းချုပ်မှုအကူရောက်သွားပြီးဖြစ်တယ်။စစ်ကောင်စီဘက်ကပါဝင်တိုက်ခိုက်နေတဲ့ရိုဟင်ဂျာစစ်သွေးကြွတွေကိုအကူအညီမပေးဖို့လဲဘင်္ဂလားဒေ့ရှ်ကိုအေအေကစိတ်မသာသတိပေးထားတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ဒီနေ့ငင်းကြီးကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့စစ်ကောင်စီနဲ့ဆွေးနွေးဖို့သဘောတူကြောင်းလက်ရှိပြည်ပခါကိုစီရဲနိုင်ငံရေးနည်းနဲ့သာဖြည့်ဆင်းဖို့အများအားလိုလားကြောင်းဖော်ပြထားပါတယ်။တရုတ်ဘာသာနဲ့ထုတ်ပြန်တဲ့အထက်မှာတော့ပြည်နယ်အိန္ဒိယတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအသေးစားအကာအကွယ်ပေးဖို့ပြောထားပါတယ်။ဒီကြေညာချက်ဟာအကြီးအကဲတွေတရုတ်နဲ့အိန္ဒိယအရာရှိတွေနဲ့တိတ်တဆိတ်ပြည့်စုံပြီးပေါ်ထွက်လာတာဖြစ်တယ်လို့လည်းသူကဆိုပါတယ်။အနေနဲ့စစ်တွေကြောက်ဖြူလို့ဆက်တိုက်မလား။တရုတ်အိန္ဒိယရဲ့တုံ့ပြန်မှုကိုဆောင်ဆိုင်နေတာပဲလားဆိုတာကတော့မသေးကြသေးပါဘူးဖြစ်နိုင်တာတစ်ခုကတော့တကယ်လို့လွတ်လပ်ရေးယူဖြစ်မယ်ဆိုရင်တန်တမာရေးအစီအမပြုမှုရရှိနိုင်မယ်အလားအလာစောင့်ကြည့်တဲ့သဘောဖြစ်နိုင်မယ်လို့လည်းသူကယူဆပါတယ်တောင်သုံးဘွဲကကျန်တစ်ဘွဲဖြစ်တဲ့ TNLA နဲ့ MNDAA တို့ကလည်းနိုင်ငံရေးအရာဆွေးနွေးညှိနှိုင်းဖို့သဘောတူပေမဲ့နမခအခြေစိုက်လာရှုပ်ကိုပြန်ပေးဖို့ရင်းဆိုင်နေကြပါတယ်စစ်ကောင်စီကသာညှိနှိုင်းစေစားဖို့သဘောတူရဲဆိုရင်တော့သူခေါ် American Rebels ရခိုင်တပုန်တို့ဟာလွတ်လပ်ရေးအတွက်တွန်းတိုက်မှာမဟုတ်ဘဲတခြားတိုင်းရင်းသားအင်အားစုတွေနဲ့အတူကျယ်ပြန့်တဲ့ Federal ကိုယ်ပိုင်အုပ်ချုပ်ရေးပြည်မြောက်ဖို့လှုံ့ဆော်နိုင်တဲ့ဟာတခြားသောတိုင်းရင်းသားအင်အားစုတွေရဲ့စီးရဲအောင်မြင်မှုအပေါ်မူတည်နေတဲ့နောက်ဆုံးအနေနဲ့ကတော့မြန်မာအစ်တိုင်းရဲ့စီးရဲပဲဆိုတာပုံမပြီးတော့ထင်ရှားလာတယ်ဒါပေမဲ့နိုင်ငံတကာအာရုံစူးစိုက်မှုကတော့ထင်တော့မရရှိသေးဘူးလို့ဆမရှင်ကသုံးသပ်ထားပါခင်ဗျာဆမရှင်ဆူရဘူမိခာ BBC နဲ့ Writers သတင်းဌာနတို့မှတာဝန်ထမ်းဆောင်ခဲ့ပြီးတောင်အာရှဒေသရဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးစာအုပ်တွေရေးသားထုတ်ပြန်ခဲ့တဲ့ပုဂ္ဂိုလ်လည်းဖြစ်ပါခင်ဗျာကုတ္တဘတ်တော်ကတော့လောက်ပဲဖြစ်ပါခင်ဗျာနောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်မလဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါစို့ရဲ့အားလုံးကိုကျေးဇူးတင်ပါတယ်
ဒါကတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့သုံးသပ်ရေးသားချက်တွေကိုဦးကျော်စံတာကမူရင်းအသုံးနှုန်းနဲ့မူရင်းအပေါ်မပြတ်ထုတ်လုပ်တင်ပြပေးခဲ့တာပါရှင်။ VUE ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်ပါတွေအပတ်စဉ်စီစဉ်တွေကိုတော့ VUE website နဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်ရှင်။ဇန်နဝါရီလ17ရက်စနေမနက်ခင်းစီစဉ်တွေကို American Bureau of Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နေပါတယ်။တနားရီစာအစီအစဉ်အစအဆုံးကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုက် VOA မြန်မာ website Facebook နဲ့ YouTube စာမျက်နှာတွေကနေနားဆင်ကြည့်ရှုနိုင်ပါတယ်။ VOA ကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
View America အတန်းရဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio အစီအစဉ်တွေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လွှင့်တဲ့ View America King Radio အစီအစဉ်ပထမပိုင်းနာရီဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတူမီတာ25 kHz 11865လိုင်းတူမီတာ32 kHz 6153ညာနဲ့လိုင်းတူမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုဒူးမိတ်ဆွေရုပ်တံလိုင်း VOA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်မင်္ဂလာမနက်ခင်းပါရှင်2025ခုနှစ်ဇန်နဝါရီလ17ရက်စနေနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်သုရဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုမတင်ဆက်ခင်မှာအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။2021အာနာသိမ့်မှုနောက်ပိုင်းမြန်မာနိုင်ငံတဲကနေထိုင်းနိုင်ငံဘက်ထွက်ပြေးလာတဲ့မိသားစုတွေပိုးပြီးတော့များပြားလာတာနဲ့အမျှပညာသင်အရွယ်ကလေးငယ်တွေအတွက်အလိုအပ်ချက်တွေလည်းပိုများလာတယ်လို့ထိုင်းမြန်မာနယ်စပ်မဲဆမြို့အခြေဆိုင်စာမှုထော်စာသင်ကျောင်းရဲ့တောက်အိုဆရာမကြီးဒေါခင်မမအေးကပြောပါရယ်ကျောင်းသူကျောင်းသားတွေများလာတဲ့အပေါ်မှာထိုင်းဆွေရကစိုးရိမ်ပြီးတော့အရေးအတွက်ကန့်သက်လာတာတွေရှိသလိုဆရာဆရာမမလုံလောက်တာငှားရမ်းဖို့ငွေကြေးမတက်နိုင်တာအပါအဝင်အခက်အခဲတွေလည်းပိုးပြီးတော့များလာတယ်လို့သူကပြောပြပါဗျ။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစာမှုထော်ကျောင်းအိုဆရာမကြီးဒေါခင်မမအေးကိုဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါရယ်ရှင်။မင်္ဂလာပါဆရာမကြီးဒေါခင်မမအေးရှင်ဗီဒီယိုမျိုးသမီးကဏ္ဍမှာပါဝင်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဆရာမကြီးလည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဒါဆရာမကြီးနဲ့ပတ်သက်ပြီးတော့သိချတာကတော့ဆရာမကြီးကဒါထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာနိုင်ငံကနေပြီးတော့မှအကြောင်းမျိုးမျိုးနဲ့ရောက်လာကြတဲ့ရွှေ့ပြောင်းမိသားစုတွေရဲ့ကလေးငယ်တွေရဲ့ပညာရေးလုပ်ငန်းတွေမှာပေါ့နော်ဒါနှစ်အတော်ကြာကိုဒီဇိုင်းမတ်မတ်လုပ်လာတယ်ဆိုတာကိုသိချရပါပါတယ်ဆိုတော့အခုလက်ရှိမှာဆိုလို့ရှိရင်လဲစာမှုထောဆိုတဲ့ဒါရွှေပြောင်းကလေးငယ်တွေအတွက်တည်ထောင်ထားတဲ့ကျောင်းမှာဆရာမကြီးကကျောင်းအုပ်ဆရာမကြီးအဖြစ်နဲ့တာဝန်ခံပြီးတော့လက်ပတ်နေရဆိုတာကိုလည်းသိရပါတယ်ဆိုတော့ဒီလိုမျိုးဆရာမကြီးအနေနဲ့အခုလိုမျိုးဒီကလေးငယ်တွေရဲ့ပညာရေးမှာဘယ်ချင်းကစပြီးတော့ဘလို့ပါဝင်ဆောင်ရွက်ဖြစ်ခဲ့တယ်လဲဆိုရယ်ဆရာမကြီးရဲ့အကြောင်းလေးရောနောက်ဒီစာသင်ကျောင်းလေးရဲ့အကြောင်းရောပေါ့နော်ဒါအမျိုးသမီးကဏ္ဍနေပြီးတော့ပြန်လည်မျှဝေကြတာဖြစ်ပါတယ်အဲ့ဒီအတွက်အချိန်ပေးတာကျေးဇူးတင်ပါတယ်ဆိုတော့ဆရာမကြီးအနေဆရာမကြီးဒီအခုလက်ရှိပေါ့နော်ဒီစာမှုထောကျောင်းမှာဆိုလို့ရှိရင်ရောဘလို့ကလေးငယ်တွေကိုအထူးခြားပြီးတော့ဘယ်နှတန်းကနေပြီးတော့မှဘယ်နှတန်းထိပေါ့နော်ပညာရေးသင်ပေးနေတာရှိလဲဆိုတာလေးကိုလည်းပြောပြပေးပါရှင
်ဟုတ်ဆရာမကြီးတို့ကျောင်းမှာဆိုရင်မူဂျိုကနေပြီးတော့ဟို9တန်းထိပေါ့ grade 7ဒီတင်တယ်နောက်ပြီးတော့ GED ပေါ့ GED program ကိုဆရာမကြီးဒီနှစ်မှစပြီးတော့ထည့်သွင်းပြီးတော့သင်ကြားပေးနေပါတယ်
ဟုတ်ကဲ့မူလာတန်းကနေပြီးတော့အလဲတန်းအစစ်ထိအရင်ကတော့ရှိနေရနေပြီးတော့အခုမှဒါ GD ကိုစပြီးတော့ဒါတိုးချဲ့လာတယ်လို့ပြောရမှာပေါ့ဆရာမကြီးတို
့ဟုတ်ပါတယ်
ပညာရေးလုပ်ငန
်းလိုအပ်ချက်ရပါတော့အခုသမိတ်ပြောမှဆိုရင်ကိုယ်ပမာပြည်ကကလေးတွေရဲ့လိုအပ်ချက်အရ GD program တော့ဒီအခုမဲဆောက်မှာမဲဆောက်ဖြည့်ပြောင်းကျောင်းနေမှာအကျောင်းတော်တော်များများမှာထည့်သွင်းလာတာပေါ့ဒီနှစ်လာမယ့်နှစ်ပိုင်းခြားမှာပို့ပြီးတော့တွေ့လာရတာပေါ့သမီးရဲ
့ဟုတ်ကဲ့အဲ့တော့အတိကရောလူတွေပညာရေးနဲ့ပတ်သက်ပြီးတော့ပေါ့နော်အတိကဘလို့လူအချက်တွေရှိနေပါလဲရှင
်ပြောရမယ်ဆိုရင်တမီးရဲ့အရင်ဆယ်စုနှစ်ရကြတော့အတိက migrant ဒီ worker ပေါ့နော်အလုပ်သမားတွေရဲ့ကလေးအများစုပဲဆရာမကြီးတို့အနေနဲ့သင်ကြားရပေမဲ့အခုဒီဗမာပြည်ရဲ့အခြေအနေအရာအခုဆို CDN ဒီလုပ်တဲ့မိဘတွေရဲ့တာသမီးတွေစစ်ပီးကြောက်ပြေးလာတဲ့ကလေးတွေဒီဗမာပြည်ရဲ့ဒီအနာသိန်းနဲ့ကိစ္စကြောင့်ဖြစ်ပေါ်လာတဲ့ဆိုးကျိုးတွေနဲ့ပို့ပြီးတော့ပြေးလာတဲ့ခလေးတွေကလူကြီးအရင်များလာတာပေါ့နော်များလာတဲ့အခါမှာဒီဆရာမတို့ရွှေ့ပြောင်းကျောင်းနေမှာလဲလူကြီးတွေများလာတဲ့ကျောင်းတွေလည်းမရှိမဖြစ်လိုအပ်လာတာပေါ့အဲ့ဒီအတွက်ကြောင့်မလို့အာခလေးတွေရဲ့ပညာရေးခန္ဓာဒီဟိုဘယ်လိုပြောမလဲပေါ်လာအေရီးယားမှာပို့ပြီးတော့လိုအပ်ချက်အဖြစ်နေရာယူလာတာပေါ့ပြောရမှာဆိုရင်တော့အမေ
အခုလက်ရှိဆရာမကြီးတို့ကျောင်းမှာရောကျောင်းသူကျောင်းသားဘယ်နှယောက်လောက်ရှိပါလဲရှင
်အခုဆရာမကြီးတို့ကျောင်းမှာဆိုရင်စုစုပေါင်း248ယောက်လောက်ရှိပါဟင်အဲ့
တော့ဆရာမကြီးတို့ကျောင်းကနေပြီးတော့မှနေထွက်သွားတယ်ဒီအလဲတန်းအဆင့်ပြီးတဲ့ကလေးဆိုရင်ရောသူတို့ပညာရေးကိုအခုကတော့ဒါဂျီးတီရှိရပေါ့လေဂျီးတီမရှိခင်ကဒီ2024မတိုင်ခင်တည်းကတော့ဂျီးတီမရှိလို့နားလဲတယ်ဒီဆိုတော့အဲ့ဒီမတိုင်ခင်ဆိုရင်ရောကလေးငယ်ရေးအနေနဲ့သူတို့ပညာရေးဆက်ဖို့ဆိုရင်ဘလို့ဆက်သွားကြလဲဆရာမကြီးတို့ကအခြေခံမှုပဲပေးလိုက်တယ်ဆိုတဲ့သဘောမျိုးလား
ဟုတ်ကဲ့ပါအခြေခံပြီးတော့ဒီမှာလည်းထက်တန်ကျောင်းနဲ့ရှိတယ်ဗောနော်ဟိုဆရာမစင်တီတာတို့ဖွင့်လာတဲ့ CDC အထက်တန်ကျောင်းလိုမျိုးမ နောက်ဆရာမပေါ်လေးတို့ခွင့်လာတဲ့စာတူးလေးထက်တန်ကျောင်းမျိုးထက်တန်ကျောင်းကြီးလည်းရှိတယ်။ဆရာမတို့ကျောင်းမှာအလေးတန်းဆင့်ပြီးလို့ရှိရင်ထက်တန်ကျောင်းလေးကိုဆရာမကြီးတို့သွားကြလေတချို့တလေကလေးတွေကြတော့လည်းအလေးတန်းဆင့်ရနေပြီးတော့ထိုင်းပညာရေးကျောင်းမှာကျောင်းရှိတယ်အဲ့ဒီဘက်ကလည်းချွိုင်းတဲ့ကလေးတွေလည်းရှိတာပေါ့တချို့တလေကြတော့ဒီဆရာမကြီးတို့ဒီအများသောအဖြစ်ကြီးကြီးကမေဆောက်မှာဆိုလို့ရှိရင်မင်းမဟော်ဖောင်ဒေးရှင်းအရင်စပြီးတော့ကိုစတင်တယ်လို့ပြောရမှာပေါ့နော်အဲ့ဒီ2024မတိုင်ခင်အဲ့တော့မင်းမော်ဖောင်ဒေးရှင်းကိုပဲကြီးကြီးဟိုဟိုင်းရဲ့ education အနေနဲ့ကြီးကြီးဖောင်ဒေးရှင်းကိုသွားတဲ့ကလေးတချို့တော့လည်းရှိကြတယ
်ဟုတ်ကဲ့ဆရာမကြီးတို့လက်ရှိထောင်ထားတဲ့စတင်ကြောင်းတွေကဘူတာထိုင်းနိုင်ငံရဲ့နေမြေထဲမှာရှိနေတာဆိုတော့လေထိုင်းဒီအနာပိုင်းဒီဘက်ကကိုဆရာမကြီးတို့ကြောင်းနေနဲ့ပတ်သက်ပြီးတော့အာလို့လို့လက်လက်လုတ်ပိုင်ခွင့်ပေးသလားဘလို့ချင်းနေအောက်မှာလုတ်ရပါလဲရှင်
ဥစမေရောတော့ပြောရမဆိုရင်သူများတိုင်းပြည်မှာဖွင့်ထားတဲ့အကြောင်းနေဖြစ်တဲ့အစိုးရသူခိုင်အစိုးရရဲ့ဘောနော်တကယ်တရားဝင်အတိမှတ်ပြုတော့အကြောင်းတော့လည်းမဟုတ်ဘူးဘောနော်နားလည်မှုတရားနဲ့အဲဖွင့်ထားတယ်လို့ပဲပြောရမှာပေါ့အကြောင်းနေနဲ့တော့တို့နာမည်မခံခိုင်ဘူးလန်နီစင်တာအနေနဲ့ပဲဓမ္မကြီးတို့ပြောတယ်ဘောနော်လန်နီစင်တာတခုအနေနဲ့ပဲပြောထားတာဖြစ်တယ်အဲတို့အစိုးရအနေနဲ့တကယ်တရားဝင်အတိအမှတ်ပြုထားတဲ့ပုံစံမျိုးတော့မဟုတ်ဘူးဟိုကလေးတွေရဲ့ပညာရေးကိုပဲသင်စီချင်တဲ့သဘောနဲ့စီကံပေါင်းနေရတော့သူတို့ချမှတ်ထားတဲ့မူပေါင်းတိုင်းမှာပဲဆရာမကြီးတို့ကအာပြင့်တုံပြီးတော့ဖွင့်လှစ်ရတဲ့သဘောမှတော့ရှိပါတယ်သမီ
းဟုတ်ကဲ့ဆိုတော့တရားဝင်မဟုတ်ဘူးဆိုတဲ့အတွက်ဆောင်မလို့တော့အချိန်မရွေးတော့ဒါเจ้าကိုလာပြီးတော့ဖျားပေးတာမျိုးတွေတော့ကြုံရနိုင်တဲ့ပုံစံမျိုးရှိတယ်လို့ပြောလို့ရလားရှင
်အဲ့ဒါမျိုးပြောလို့ရပါတယ်အခုနှစ်တည်းမှာတော့ပူဆိုးတာပေါ့နော်ဘာဖြစ်လို့လဲဆိုတော့ဗမာပြည်ရဲ့အခက်ခဲတချို့ကြောင့်ဒီဘက်မှာအကြောင်းသားဥယျာဉ်များလာတာဒီအပေါ်မှာလည်းဟိုကန့်တတ်ချက်တွေဖြစ်လာတာပေါ့နော်အကြောင်းသားဥယျာဉ်လက်ခံနိုင်တဲ့အတိုင်းတာကိုလည်းသတ်မှတ်လာတဲ့အပိုင်းတွေရှိတယ်အဲ့အဲ့ဒီအတွက်ကြောင့်တော့ဆရာမကြီးတို့ကတော့တို့ရဲ့မူပေါင်းအတွင်းမှာပဲအဲမလူးတာမလုတာတော့လှောက်ရှားရတာပေါ့သမီ
းဟုတ်ကဲ့ပါဆိုတော့ဒီကျောင်းကိုလက်ပတ်ရတဲ့အခုလက်ရှိဒီလိုပေါ့နော်တရားမဝင်လက်ပတ်ရတဲ့ဒီကြားထဲမှာမှကျောင်းကိုလက်ပတ်ဖို့အတွက်သွားရတဲ့ဇယိစကားတွေလည်းရှိမှထင်ပါတယ်ဆိုတော့ဒီအတွက်ကဆရာမကြီးတို့ဘယ်လိုပုံစံမျိုးနဲ့များလက်ပတ်ပါလဲလက်ရှိမှာလေ
ဒီမှာတော့ပြောရမဆိုတချို့တလေအနည်းစုကြောင်းလောက်ပဲထူနာရှိတယ်ဗောနော်အလှရှင်ရှိတယ်တော်တော်များများကြောင်းနေရတော့အခုနောက်ပိုင်းမှာအလှရှင်တော်တော်လေးနေပါလာတာကိုတွေ့ရတယ်အထူးသဖြင့်ဆရာမကြီးတို့မှာဗာစိန်ခုံမှုတရားရင်ဆိုင်ရလေဆိုတော့ဆရာမတွေရဲ့လာစာအခက်ခဲကတော့တော်တော်လေးရှိတယ်ဗောတချို့အလှရှင်တွေကြတော့အဆောက်အဦပေးခြင်းနဲ့တခြားအကြောင်းရဲ့လူအပ်ချက်ကိုဖြည့်ဆည်းပေးတာဟိုတော့လုပ်ပေးတာတွေများတယ်ဆရာမရဲ့လာစာဟိုတော့ပေးတဲ့အလှရှင်တွေကတော့တော်တော်နေတယ်အဲ့လိုမျိုးအပေါ်မှာဆရာမကြီးတို့ကနေပြီးတော့ဟိုကလေးတွေဇီကနေပြီးတော့လာစင်ကြီးလေးပေါ့နော်လာစင်ကြီးတင်းတင်းလျှောက်ပတ်တဲ့လာစင်ကြီးလေးကောက်ပြီးတော့ဒါကိုဆရာမလာစာအနေနဲ့ဖြည့်ရှင်းရတဲ့အကြောင်းတွေကတော့တော်တော်များများရှိလာတာကိုတွေ့ရတယ်အရင်ဆရာမကြီးတို့စေစုနဲ့တစုနဲ့မတူတာတော့အဲ့ဒါမျိုးဖြစ်တာပေါ့နော်အရင်ဆယ်စုနှစ်တစုကတော့ဆရာမလာစာကိုဓမ္မကြီးတို့အနေနဲ့ပူပင်စရာမလိုဘူးပြပြဝဝအလှရှင်တွေထောက်ပံ့တယ်စာအုပ်လည်းပြပြဝဝတည်တည်ကြကြအပူပင်မရှိတော့ပို့ပြီးတော့တင်နိုင်တယ်အခုကျတော့ဟိုဆရာမကြီးတို့အကြောင်းတွေတော်တော်များများပေါ့ဟိုဆရာမကြီးတို့အကြောင်းနဲ့မဆိုလို့ဘူးအကြောင်းတော်တော်များများကဒီဆရာမလာစာကိုအလှရှင်မရှိတဲ့လောက်ရှားပါနေတဲ့အနေအထားမှာဖြစ်တယ
်။ကဲဆိုတော့ဒီကောင်းနဲ့ပတ်သက်ပြီးတော့အခက်ခဲပါတယ်ရှိလဲလို့ပြောမယ်ဆိုရင်ဒီလူတန်းတဲ့သူနည်းပြီးတော့မှဒါငွေကြီးရည်ရံပုံငွေရှားပါတာလည်းတစ်ခုပါဝင်ဖြစ်မယ်လို့ထင်ပါတယ်
။ဟုတ်ပါတယ်အဲ့ဒါတော့အဓိကပါ။
Okay ဆိုတော့တခြားရောဒီဆရာမကြီးတို့ဒီအခက်ခဲပေါ့နော်ကြုံရတာဘာတွေများရှိတယ်လို့ပြောနိုင်မလဲရှင်
။အခုဆိုတော့သမီးရဲ့ပြောမယ်ဆိုလို့ရှင်ကိုတိုင်းပြည်ရဲ့အခြေအနေရရကြောင့်ဒီဘက်နေဆက်မှာလူဦးရေများလာတယ်လူဦးရေမိသားစုဦးရေများလာသလိုကျောင်းတိုင်းကျောင်းတိုင်းကျောင်းသားဦးရေများလာကျောင်းသားဦးရေများလာတဲ့ပုံမှာ ထိုင်းဆိုရအနေနဲ့လည်းဒီဟာကိုသူတို့အနေနဲ့စိုးရိမ်နေပိုင်းမရှိတာပေါ့နော်။ဟိုအကြောင်းတွေကတော့အကြောင်းသားဝိရိယတွေထပ်မတူဘူးကန့်တက်ဖို့တော့ဒီလိုမျိုးတွေတောင်းဆိုလာတာတွေလည်းရှိတယ်ပေါ့နော်။ဆရာမကြီးတို့အကြောင်းတွေကိုအဲ့လိုမျိုးအနေထားမှာဆရာမကြီးတို့အနေနဲ့ကလည်းကလေးတိုင်းကပညာသင်ကြားခွင့်ရှိတယ်ဆိုတော့မူပေါင်းရတော့လက်ခံကျင်တာပေါ့လက်ခံကျင်တယ်တခေတမ်းလည်းဒုက္ခဖြစ်လို့လာကြတဲ့လူတွေပဲလေဘယ်သူမှကိုယ်တိုင်မြည်ပြည့်ပြီးတော့ပျော်လို့လာကြတဲ့လူတွေတော့မရှိဘူးဒီအပေါ်မှာကြည့်ပြီးတော့ဆရာမကြီးတို့ကတော့ဒီနေ့တော့ခေါင်းခဲရတော့ပေါ့တမီးလာတဲ့လူတိုင်းကိုလက်ခံလို့မရတဲ့အနေအထားအတေဝလက်ခံလို့မရတဲ့အနေအထားမှာတော့ရှိလာ
ခက်ခဲရကြမှာလဲပက်နေရတဲ့စာမှုထော်စာသင်ကျောင်းလေးနဲ့ပတ်သက်ပြီးတော့ကြားခဲ့ကြရတာပါရှင်။ဒီကျောင်းရဲ့အကြောင်းဆရာမကြီးဒေါခင်မမကြီးအနေနဲ့မြန်မာရွှေ့ပြောင်းတဲ့ဒုက္ခသည်ကလင်းငယ်တွေအတွက်ပညာရေးလုပ်ငန်းတွေမှာဘယ်ချိန်ကစတင်ပါဝင်ခဲ့ပြီးတော့အခုထိဘာကြောင့်ဒီဇိုင်းမမဆက်ပြီးတော့ဆောင်ရွက်နေသလဲဆိုတာတွေကိုတော့နောက်သတင်းပတ်အမျိုးသမီးကဏ္ဍမှာဆက်ပြီးတော့တင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ပါအောင်ရှင်။အခုကတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုတဆုံနဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။ဥရောပနဲ့အမေရိကန်ပြည်ထောင်စုကနာမည်ကျော်ဂီတတက္ကသိုလ်တွေမှာဂီတအနုပညာဘာသာရပ်နဲ့မဟာပွဲအထိရယူခဲ့တဲ့အော့စတင်ချန်ဟာမြန်မာသင်းတွေကိုပြန်လည်စမ်းသပ်တိကျဖို့အစဉ်စဉ်ဘယ်လိုတွေဖန်တီးတယ်မြန်မာပြည်သက်တွေနဲ့ဘယ်လိုထိတွေ့ဆက်ဆံခွင့်ရခဲ့တယ်ဆိုတာတွေကိုဒုတိယပိုင်းအနေနဲ့ရှင်းပြထားပါတယ်သုရဆုံးလေအမေရိကန်တခွင်အစီအစဉ်ကနေကိုအောင်ကတင်ပြပေးထားတာပါရှင်
ကျွန်တော်ကဆန်နီယာကလုတ်ဂရေဒင်နာမကဆန်နီယာတစ်ခုလုံးကိုဒုတိယလို့သဘောထားပြီးတော့တီးခတ်ရတာခြိုက်ပါတယ်ဆန်နီယာချိုးတွေကိုတိုးထိပ်ပြီးတော့တီးသလိုစခါတလီလည်းထပ်ပြီးတော့တီးပါတယ်စခါတလီလည်းဆန်နီယာအိမ်ကိုခောက်ပြီးတော့တီးသလိုပုတ်ပြီးတော့လည်းတီးပါတယ်
These acoustic sounds help.
အခုလိုဖြစ်ရွက်ပြီးတော့ကိုနားထောင်လို့ကောင်းပါတယ
် It's also important.
ကျောင်းမြန်မာသင်တွေကိုအနောက်တန်းဟန်နဲ့ပေါင်းဆက်တီးခတ်ပြီးတော့ထိမ့်သိမ့်ကျင်ပါတယ်။ဒါကကိုရင်ကျေးမှုဂီတကိုကျွန်တော်တက်နိုင်တဲ့ဘက်ကဂုံပြုထိမ့်သိမ့်တာပါ။ဂီတကိုကျွန်တော်ဘောအလိုခံယူထားတာပဲမဟုတ်ပါလား။အားလုံးပြင်ဆင်ပေးပြီဆိုရင်တော့အတန်သွင်းပါတယ
်။ Next I edit the sound.
ပြီးတော့ကွန်ပျူတာနဲ့ပြင်ဆင်တီးပြက်ပြီးအားလုံးနားဆင်နိုင်အောင်လုပ်မှုကိုရမှာတင်ပါတယ်။အခုကျွန်တော်ပြန်တီးခတ်ထားတဲ့သတင်းက
Final version to social media.I was honestly amazed.
မြန်မာပြည်သက်တွေစီကအပီစကားတွေကြားတော့ကျွန်တော်တကယ်ပဲအံ့အားသင့်ရပါတယ်မြန်မာသချင်းဂီတကိုစိတ်ဝင်စားလို့လေ့လာမယ်ဆိုပြီးစခဲ့ပေမဲ့မထင်မဖဲအားလုံးကဝိုင်းပြီးတော့အပီခဲ့ကြတာကိုတွေ့ရပါတယ်အပီစကားတွေကြောင့်ဖုန်းလဲတစ်ချိန်လုံးနိုတီတွေတက်အချက်ပေးသံတွေတစ်ချိန်လုံးမြင်နေပါတယ
် Incredible is how the process
အခုလိုဂီတတန်စင်တွေပြန်လဲ moment တိခတ်ရင်မြန်မာပြည်ကသူတွေနဲ့ပါထိတွေ့ဆက်ဆံခွင့်ရတာကြောင့်အထူးဝမ်းသာ အာရဖြစ်မိပါတယ်။ social media တွေရဲ့ကျေးဇူးကြောင့်အရင်ကထိတွေ့ကြွားဝင်မှုမရှိသူတွေနဲ့လည်းခုအခါအလွယ်တကူဆက်သွယ်နိုင်ပါပြီ။ comment တွေလာရေးကြတဲ့အခါကျွန်တော်ကအားပေးရုံသာမဟုတ်ပဲမြမယဉ်ကျေးမှုနဲ့ပိုးပြီးတော့အကျွမ်းတဝင်ဖြစ်အောင်လည်းရှင်းပြကြပါတယ်။တခြင်းအသစ်တွေတိခတ်ဖို့အကြံပြုကြတဲ့အပြင်တခြင်းအကြောင်းအဆိုရော်တွေအကြောင်းကိုလည်းရှင်းပြကြပါတယ်။ဒါအပြင်တခြင်းစာသားတွေစကားလုံးအသုံးနှုန်းတွေကိုလည်းရှင်းပြပါတယ်။ကဘာကြီးရဲ့ပင်နေရာမှာပဲရောက်နေပါစေ။ဂီတဟာအားလုံးကြားပေါင်းကူးပေးတာကိုတွေ့လဲရတာပါ။ဘယ်ပကြီးရေးလို့မမိတဲ့ချင်းကိုကျွန်တော်တီးတဲ့အခါမှာတော်တော်များများကကျေးဇူးတင်ကြောင်းပြောလာကြပါတယ်။ဒီတဲ့ချင်းကမိဘတွေရဲ့သားသမီးတွေအပေါ်ထားတဲ့မေတ္တာတရားအကြောင်းရေးဖွဲ့ထားတာပါ။ဒါကြောင့်နားဆင်ခံစားသူတိုင်းအတွက်မိဘနဲ့ပြန်တွေ့ခြင်းစိတ်ပေါ်ပေါက်လာစေခဲ့ပါတယ်။ဂီတဟာလူတွေကိုဖန်ဆားနိုင်ခဲ့ပါတယ်။
There are definitely some differences between my
မနဲ့တခြားလူမျိုးပိသက်တွေကြားကျွန်တော်ရဲ့ဂီတအပေါ်ခံစားပုံချင်းတော့မတူကြပါဘူးမြန်မာတွေကတော့တချင်းစာသားတွေကအကြောင်းအရာကိုပါတီးကြတော့ကိုဘွားနဲ့နိုင်ရှင်ပြီးခံစားနားဆင်ကြပါတယ်မြန်မာတယောက်ကတီးခတ်ဖြောပြတာကိုဂုံယူကြတာလဲပါမှာပါမြန်မာမဟုတ်တဲ့သူတွေကြတော့ဘလို့တချင်းမျိုးလဲဆိုတာကိုသိကျင်သွားတာပါအမေရိကန်မိတ်ဆွေတချို့ကတော့အပြည့်အစုံနားမလည်ပေမဲ့ဂီတတန်ထဲမှာထူးခြားမှုတွေအများကြီးပါတယ်လို့ပြောကြပါတယ်ဘဝတွေဖြတ်သန်းမှုတွေမတူကြပေမဲ့ဂီတကိုခံစားကြပုံချင်းတော့တူညီကြပါတယ်
I've had so many people reach out saying they
တော်များများကျွန်တော်ကိုဆက်တွေ့လာကြပြီးဆန်နီယာတီတင်ခြင်းလဲလို့ပြောလာကြပါတယ်ဂီတတင်ဂီတဒါမှမဟုတ်ဆန်နီယာတီတင်ပေးဖို့လဲပြောရတယ်ဒါကြောင့်မြမသချင်းတွေကနာမည်ကြီးတဲ့တကြံမိုးလို့တချင်းမျိုးအတွေ့တီးခတ်ပုံတင်ငန်းစာတွေရေးဆွဲဖို့ဆုံးဖြတ်ခဲ့ပါတယ်အခုတော့ online မှာအဖွဲ့လေးဖွင့်ထားပါပြီတချို့ကကျွန်တော်ပေးထားတဲ့ဗီဒီယိုသင်ခန်းစာနဲ့လေ့ကျင့်ပြီးရင်သူတို့တီးထားတာလေးတွေပြန်လာပြပါတယ်သူတို့တီးထားတာအဆင်ပြေမပြေလဲပြန်မေးပါတယ်လေ့ကျင့်နိုင်သလောက်တိုးတက်လာတာကိုတွေ့ရတာကတော့ဝမ်းသာစရာပါသူတို့ဘက်ကကြိုးစားတာကိုတွေ့ရလေကျွန်တော်ဘက်ကလည်းပို့ပြီးတော့ outside ထိုးရမယ်ဆိုတာကိုသဘောပေါက်လာပါတယ်အားလုံးကြိုကြိုစားစားလေ့ကျင့်နိုင်အောင်ကျွန်တော်ဘက်ကလမ်းပြပေးနိုင်ခဲ့မယ်လို့မျှော်လင့်ပါတယ်
So what's next?
ကျွန်တော်ဘဝတခြားဂီတနဲ့ပတ်သက်ပြီးမျိုးစုံကြုံခဲ့ပေမဲ့စင်ပေါ်မှာဖြောပြရတာကိုအကျိုက်ဆုံးပါအခွင့်အခါပေးတဲ့တချင်ကြီးမှာမြန်မာပြည်မှာလည်းဖြောပြခြင်းပါတယ်ကျွန်တော်ကိုဝိုင်းဝန်းအားပေးခဲ့ကြတဲ့သူတွေနဲ့လည်းတွေ့ခြင်းပါတယ်ဖြစ်နိုင်မယ်ဆိုရင်တော့မြန်မာအစိုးရတွေဂီတပညာရှင်တွေအနုပညာရှင်တွေနဲ့လက်တွဲဖြောပြခြင်းမှာသေးတယ်ကျွန်တော်ကအချိန်ရသမျှဂီတတွေထပ်ပြီးတော့ဖန်တီးတင်ဆက်နေမှာပါဒီစနစ်အစ်စ်တွေလေ့လာပြီးတော့အကောင်းဆုံးတင်ဆက်နိုင်အောင်လည်းကြိုးစားနေပါတယ်ဆိုရှယ်မီဒီယာမှာအားပေးကြသူတိုင်းကိုအလေးနဲ့ကျေးဇူးတင်ပါတယ်ဆန္ဒပညာရှင်တယောက်အနေနဲ့အခုလိုအားပေးကြတဲ့အပေါ်ဘာနဲ့မှအဖိုးမဖြတ်နိုင်ပါဘူးကျွန်တော်ရဲ့ဂီတခီးမှာအတူတကွလိုက်ပါခဲ့ကြတဲ့အတွက်အလွန်ဝမ်းသာအားရဖြစ်မိပါတယ်ခင်ဗျာ
ကိုအောင်ပုံမှန်တင်ဆက်ပေးနေတဲ့တုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ဖြစ်ပါရဲ့ရှင်။သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းတလဲတင်ပြပေးပါဦးမယ်။ပါကာနေဆူဆန်ရေရင်ဟာဒီတတ်မှတ်ထားတဲ့နေနဲ့အနည်းဆုံးနေရာကိုရောက်သွားပြီဖြစ်ပြီးတော့သူဟာပျက်စီးမှုမရှိပဲအကောင်းပကတိအတိုင်းပုံမှန်အလုပ်တွေကိုလုပ်နေတယ်လို့2024ဒီဇင်ဘာ29ရက်နေ့မှာ NASA ကကြေညာပါရယ်။ NASA နေစူးစမ်းရေးဆိုင်ရာအကြီးအကဲဒေါက်တာဂျိုးဆပ်ဝက်စလိတ်ရဲ့ရိုက်တာသတင်းမှာပြောကြားချက်တွေနဲ့အတူလူသားတွေရဲ့နေစူးစမ်းရေးဆိုင်ရာနောက်ဆုံးအခြေအနေတွေကိုတော့ဒေါက်ကင်မြို့သက်ကသိပ္ပံနဲ့ဒီပညာစီစဉ်မှတင်ပြထားပါရရှင်
ဘာနဲ့အနည်းဆုံးကျဲတပွင့်ဖြစ်တဲ့နေနဲ့ပတ်သက်ပြီးနားလည်နိုင်ဖို့လွတ်တင်လိုက်တဲ့ပါကာနေဆူဇန်ယင်ဟာဒီဇင်ဘာလ24ရက်နေ့ကနေမျက်နှာပြင်ကနေမိုင်ပေါင်း 3.8 တန်းအကွာကိုရောက်ရှိခဲ့တာပါသူဟာနေရဲ့မျက်နှာပြင်ပေါ်ကကိုရိုနာလို့ခေါ်တဲ့အပေါ်ရန်လေးရုလော်ထဲမှာပြန်တန်းခဲ့တာဖြစ်ပါတယ်ဒီဇင်ဘာလ26ရက်နေ့မှာတော့သမန်နေရာကိုရောက်ပြီးဖြစ်ကြောင်းဒီအာဂါဒရင်ကနေအချက်ပြအတန်းပြေပို့ခဲ့တာရခဲ့တယ်လို့ဒီစူးစမ်းမှုကိုကုခဲ့တဲ့ Maryland ပြည်နယ် Johns Hopkins အသုံးချယူပပေးတာဌာနက NASA နေစူးစမ်းရေးဆိုင်ရာအကြီးအကဲ Dr. Joseph Wesley ကပြောပါတယ
် Today we got back very late at night last night about 11:50 PM Eastern time.We got back a green beacon from
ဒီနေ့ဒီကတော့ပြီးခဲ့တဲ့ည7:50မှာပါကာစူးစမ်းရေးယင်စီကသူတက်မရနေရာရောက်ပြီဆိုတဲ့အချက်ပေးတံကိုရပါတယ်။ဒါဟာနေနဲ့အနည်းဆုံးနေရာကိုရောက်ဖို့လူသားတွေကြိုးပမ်းတာအောင်မြင်ပြီဆိုတာပြနေတဲ့အပြင်နေနဲ့အနည်းဆုံးနေရာကိုပထမဆုံးအရောက်သွားနိုင်တာလည်းဖြစ်ပါတယ်။ဒါဟာတကယ်အောင်မြင်မှုကြီးပါ။နေရဲ့အပေါ်ရန်လေထုလွာကိုရိုနာမှာပြန်တန်းနိုင်တာဖြစ်တဲ့အတွက်စဉ်းစားကြည့်ရင်တကယ်ကိုအံ့ဩစရာပါ
။ဒါဟာအလွန်ပူပြင်းတဲ့နေနာကိုလူသားတွေအရောက်သွားနိုင်တဲ့အောင်မြင်မှုလည်းဖြစ်ပါတယ်။ကမ္ဘာအချင်းထက်အစတရာမကကြီးတဲ့နေဟာအပူချိန်5500ဒီဂရီဆယ်ဆီယပ်ဖာရန်ဟိုက်နဲ့ဆိုဒီဂရီ11000ဝန်းကျင်ရှိပြီးကမ္ဘာကနေမိုင်ပေါင်း93တန်းလောက်ကွာမှာရှိပါတယ်။ဒီလောက်ကွာဝေးတဲ့နေရာကိုရောက်အောင်တောက်ကြကြူရဲ့ဆွဲအားနဲ့အရှိန်ကိုယူပြီးနေကိုအချင်းချင်းပတ်ရကနေနင်းတဲ့အနည်းဆုံးကိုတဖြည်းဖြည်းရောက်အောင်တော့ရတာဖြစ်ပါတယ်။အခုလိုတော်ဖို့အတွက်ကြိုးစားတဲ့ပါကာစူးစမ်းရင်မပြတ်မစီရှိနေတာကိုအခုအချက်ပေးတန်ကြောင့်အတည်ပြုနိုင်ပြီလို့လည်းပြောပါတယ
်။ And its closest approach happened on December 24th. And that all happens autonomously as the spacecraft operates and does its own thing.
ပါကာယင်ဟာဒီဇင်ဘာ24ရက်နေ့မှာနေနဲ့အနည်းဆုံးကိုရောက်သွားတာပါ။ဒီယင်ကိုသူ့ဟာသူအလိုလျောက်လှုပ်ရှားဖို့လှုပ်ထားတဲ့အတွက်သူ့ဟာသူပြန်တန်းနေတာဖြစ်ပြီးတော့အခုသူ့စီကအချက်ပေးတန်ကိုရတာကြောင့်သူမပြတ်မစီနဲ့အလုပ်ဆက်လုပ်နေတယ်ဆိုတာကိုကျွန်တော်တို့အတည်ပြုလို့ရပါပြီ။မကြခင်မှာပဲသူရတဲ့အချက်လက်တွေကိုဆက်ပို့ပေးတော့မှာမို့စိတ်လို့ရှားစရာတွေဆက်ပေါ်လာအောင်ပါ။
2021ဒီဇင်ဘာလတုန်းကတော့ NASA က2018မှာလွှတ်တင်ထားတဲ့ပါကာဆိုလာပရုတ်နေစူးစမ်းရေးအာကာသယင်ဟာနေရဲ့ရောင်ကြီးဆက်ဝန်းတန်းကိုရောက်သွားပြီလို့ကြေညာခဲ့တာပါ။ဒါဟာနေမျက်နှာပြင်အထက်မိုင်8တန်းအကွာကနေဖြတ်တန်းသွားတာဖြစ်ပြီးဒီနေလုံးကြီးမှာမာချိုးတဲ့မျက်နှာပြင်မရှိဘဲအလွန်ပြင်းထန်စွာတောက်လောင်နေတဲ့အပူစွမ်းရည်တွေပဲနေလုံးကြီးဖြစ်နေတည်ရှိနေပြီးသူ့ရဲ့ဆွဲအားနဲ့တန်လိုက်ဓာတ်တွေကိုဖြစ်ပေါ်စေတယ်လို့နယူအော်လန်ကAmerican ဘူမိရူပဗေဒ Union အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒီအကွာအဝေးကနေပဲအချက်လက်တွေကိုရယူစူးစမ်းနိုင်ပေမဲ့လည်းသိပ္ပံပညာရှင်တွေကိုယ်တိုင်နေရဲ့ဘယ်ပိုင်းဘယ်နေရာလဲဆိုတာကိုသေချာမသိနိုင်ဘူးဖြစ်ခဲ့တာပါ။အခုပါကာစူးစမ်းရင်ကအချက်လက်တွေပြန်ပြီးပွင့်တော့နင်းနဲ့ပတ်သက်ပြီးပိုနားလည်လာတော့မယ်လို့လည်းဒေါက်တာဂျူးဝက်စလိတ်ကပြောပါတယ်။သက်ရှိတဲ့ရောဂါတွေအပင်တွေအသက်ရှင်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့အပူနဲ့အလင်းရောင်ပေးနေတဲ့နေကိုသိပ္ပံပညာရှင်တွေသူတေသနလုပ်နေတာနှစ်တော်ကြာနေပါပြီ။ NASA ကနေစူးစမ်းရေးအတွက်2002ခုနှစ်မတိုင်ခင်က Solar Probe 2010မှာ Solar Probe Plus လို့အမည်ပေးခဲ့ပြီး2019မေလမှာတော့နေစွန့်အလှိုင်း Solar Wind ချိမယ်လို့1958ခုနှစ်မှာ Hawking ထုတ်ခဲ့တယ်ထင်ရှားတဲ့ယူပပေတာပညာရှင်ယူဂျင်းပါကာကိုဂုဏ်ပြုတဲ့အနေနဲ့ပါကာဆိုလာဘရုတ်လို့အမည်ပေးခဲ့တာပါဒီအာကာသစူးစမ်းရင်ကသက်ရှိထင်ရှားလူပုဂ္ဂိုလ်တဦးရဲ့အမည်ကိုပေးထားတဲ့ပထမဆုံးသော NASA ရဲ့အာကာသမစ်ရှင်လည်းဖြစ်ပါတယ်နေကိုစူးစမ်းဖို့စခဲ့တဲ့ဆိုလာဘရုတ်တုန်းကဂျူပီတာချက်သဘရီဂျူရဲ့ဆွဲအားနဲ့အရှိန်ယူဖို့စဉ်းစားခဲ့ပေမဲ့အခုပါကာရင်ကတော့ Venus တောက်ကြကျူရဲ့ဆွဲအားနဲ့အရှင်ယူတာဖြစ်ပါတယ်ပါကာယင်ဟာကီလိုဂရမ်200လောက်လေးပါတယ် ရက်ဆက်ဓာတ်အားအတွက်ဆိုလာပြားတွေတုံးပါတယ်။နင်းနဲ့နီးလာရင်သူတို့ကိုခောက်သိမ်းထားပြီးဝေးသွောင်းရင်ဆိုလာပြားတွေကိုပြန်ဖွင့်ပြီးကွန်ပျူတာနဲ့စက်ပစ္စည်းတွေအလုပ်လုပ်အချက်လက်တွေပြန်ပြီးပို့နိုင်ပါတယ်။ NASA ကလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကနင်းရဲ့ဝန်းကျင်ကိုအာဂါသာစူဇန်ရင်တွေလွတ်တင်ကျင်တာဖြစ်ပေမဲ့နင်းရဲ့အပူချိန်ကအာဂါသာရင်ကိုအကာအကွယ်ပေးနိုင်မဲ့နည်းပညာမရှိဖြစ်ခဲ့ပါတယ်။အခုတော့ကွန်ပျူတာနည်းပညာelectronic နည်းပညာတွေတိုးတက်လာတာနဲ့အတူတက္ကသိုလ်ဗေဒပညာတိုးတက်မှုကြောင့်ပေါ်ပါပြီးအတော်မြင့်မားတဲ့အပူဒဏ်ခံနိုင်ရှိတဲ့တက္ကသိုလ်ဆက်တွေဖန်တီးနိုင်ခဲ့ပြီးနေစူဇန်ရဲ့ခြေလှမ်းတွေလှမ်းလာနိုင်တာဖြစ်ပါတယ်
။ Yeah, so Parker, I mean Parker is running an autonomous program, right? It's running a program where it's always pointing that heat shield towards the sun and it does that because
Parker ရင်ဟာအလိုလျောက်မောင်းနှင်မှု program ထည့်ထားတာဖြစ်ပြီးနေရှိရာဘက်မှာရင်ထဲကအပူကဒိုင်းကိုအမြဲရှိနေအောင်လှုပ်ထားပါတယ်။ဒါကဒီအပူကဒိုင်းရဲ့တစ်ဖက်မှာအပူချိန် Fahrenheit 2500 ဒီဂရီလောက်ရှိနေပြီမဲ့သူ့တခြားဘက်မှာ85ဒီဂရီလောက်ရှိအောင်လှုပ်ထားတဲ့သဘောပါ။တစ်ဖက်မှာမခံနိုင်အောင်ပူနေပြီမဲ့တစ်ဖက်ကတော့နေတာတဲ့နေလို့ပေါ့။ဒီလိုလှုပ်မှရင်ထဲကဆက်ပစ္စည်းနဲ့တခြားပစ္စည်းတွေအေးခဲမသွားပဲနွေးနေမှာဖြစ်တယ်လို့သူ့ကိုတိတ်ပြီးလဲပူမနေအောင်စီစဉ်ထားပါတယ်။ပါကရင်နေကိုဖြတ်ချိန်မှာဒီအတိုင်းရှိနေအောင်လှုပ်ရပါတယ်။ဒါကတစ်စက္ကန့်ကိုမိုင်၄သိန်း၃000နှုန်းနဲ့ပြန်နေတဲ့ယာဉ်အတွက်လောက်ရတာမျိုးပါ။ဒီအမြန်နှုန်းကလူလှုပ်ယာဉ်ထဲမှာအမြန်ဆုံးနှုန်းလည်းဖြစ်ပါလေ
။ဒီစူဇန်ရဲ့ယာဉ်မှာနေကနေထောက်လွတ်တဲ့ဆိုလာဝင်းနေဆွမ်းလိုင်းတွေ X-ray ရောင်ကြီး Cosmic ရောင်ကြီးတွေဖြည့်ဆည်းလို့မရတဲ့ CMOS ကင်မရာကိုတက်ထားတယ်လို့ဆက်သွယ်ရေးနဲ့တိုင်းတာစစ်မျိုးစုံနဲ့တက်ဆင်ထားတာပါ။ဒေါက်တာဝက်စလိတ်ကတော့ဒီယာဉ်နဲ့ဆက်သွယ်ပြတ်သောနိုင်ခြင်းရှိပေမဲ့သူတို့အဖွဲ့က NASA engineer တွေကပြန်ပြီးရအောင်လုပ်နိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်။မကြာခင်ရက်တွေအတွင်းပါကာဆူဇန်ရင်စီကနေပြန်ပြီးပို့မယ်အချက်လက်တွေကိုအားလုံးကစောင့်မျှော်နေကြတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး။
တော်ခင်မျိုးသက်ပုံမှန်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာဖြစ်ပါရဲ့ရှင်ဒီစီစဉ်တဲ့ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ VUE website စာမျက်နှာအပြင် VUE မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်အခုကတော့သတင်းချင်းချုပ်ကိုတက်လက်တင်ပြပေးချင်ပါရဲ့ရှင်ရခိုင်ပြည်နယ်မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်လို့အရက်သားအများပြားတိတ်ဆုံးခဲ့ရတဲ့သတင်းတွေကြောင့်ကုလသမဂ္ဂအနေနဲ့အလွန်အမင်းစိုးရိမ်တဲ့အကြောင်းမြန်မာနိုင်ငံလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးမာဂိုလူကီခေါ်စီကမနေ့တောက်ကြနေတုန်းကကြေညာချက်ထုတ်ပြန်ပါတယ်။ဇန်နဝါရီလ၈ရက်နေ့တုန်းကရံပဲမြို့နယ်ကြောက်ညီမော်ချေးရွာမှာလေကြောင်းတိုက်ခိုက်မှုကြောင့်ကလင်းငယ်တွေအမျိုးသမီးတွေနဲ့တပ်ကြီးရွယ်ဦးတွေအပါအဝင်အရက်သား40ကျော်တိတ်ဆုံးပြီး20ကျော်ထိခိုက်ဒဏ်ရာရတဲ့သတင်းကြောင့်ထိတ်လန့်တုန်လှုပ်မိတယ်လို့ကြေညာချက်ထဲမှာဖော်ပြပါတယ်။အင်ဂျင်900လောက်ထိခိုက်ပျက်စီးသွားတဲ့သတင်းတွေရရှိတယ်ဆိုပြီးတော့လည်းပြောပါရယ်။နောက်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားအထွတ်ဝင်ငွေတွေမရစေဖို့ရည်ရွယ်ပြီးတော့အမေရိကန်နဲ့ဂျပန်နိုင်ငံတွေကတော့တောက်ချာနေမှာတန်ခတ်အရေးယူမှုအသစ်တွေရုရှားပေါ်မှာချမှတ်လိုက်ပါရယ်။ရုရှားရဲ့စွမ်းအင်ကဏ္ဍမှာဝင်ငွေရော့သွားစေဖို့ရည်ရွယ်ပြီးတော့ရုရှားရဲ့အကြီးဆုံးရေနက်ထုတ်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Gazprom Neft နဲ့ Sagunefti Gas တို့ကိုဒီအမေရိကန်ဘဏ္ဍာရေးဌာနကအရေးယူတန်ခတ်လိုက်တာဖြစ်ပါရယ်။American ပြည်တော်စုဒီနောက်ကယ်လီဖိုးနီးယားပြည်နယ်မှာကတော့လွန်ခဲ့တဲ့၄ရက်ကစပြီးတော့တော်မီတွေစက်တိုက်လောင်းနေတာမှာ Los Angeles မြို့ကမိသက်သမားတွေမိကိုဆက်ပြီးတော့ငြိမ့်သက်နေကြဆဲဖြစ်ပါတယ်။ဒီတော်မီကြောင့်မလို့တိတ်ဆုံးတဲ့သူကတော့ဆယ်ယောက်ထက်မနည်းရှိနေပြီးနေအိမ်တွေထောင်ထဲချီပျက်စီးခဲ့ရပြီးပါပြီ။တိတ်ဆုံးသူအရေအတွက်ထပ်ပြီးတော့တိုးလာနိုင်ခြင်းရှိတယ်လို့လည်းအာဏာပိုင်တွေကသတိပေးထားပါတယ်ရှင်။ဒီကနေ့အတွက်ကျမတို့ရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ပါရုပ်သံဒါရိုက်တာကတော့ Morris Scotton ဖြစ်ပါတယ်ရှင်ဇန်နဝါရီလ17ရက်စနေနေ့မနက်ခင်း VOA Radio အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လင်းပေးခဲ့တာပါရုပ်သံအစီအစဉ်ဖြစ်တဲ့တင်ဆက်ပေးတဲ့အစီအစဉ်တစ်ခုလုံးကိုတော့ Digital Line တွေကနေဖမ်းယူကြည့်ရှုနိုင်ပြီးအစီအစဉ်ပထမနာရီဝက်ကို Radio Line တို့မီတာ25 30နဲ့40တို့ကနေနားဆင်နိုင်ပါတယ်VUE ကိုကြည့်ရှုအားပေးကြတဲ့အတွက်ထူးဝဲကျေးဇူးတင်ပါတယ်အားလုံးကျေးဇူးပါပေးခင်ကြပါစေရှင်ကျွန်မခင်ဗျထွေးပါရှင်